Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်ပုဒ်ထူးနေ့ညဖက်9:30နာရီအထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေတူကြီးညပြီးတော့မှာပါ။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုတန်ရဲ့ရုရှားခီးစဉ်ကြောင့်ဒီအမေရိကန်နဲ့ရုရှားဆက်ဆံရေးပုံမှန်ပြန်ဖြစ်လာဖို့အခွင့်အလမ်းတွေတိုးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရာဇက်နဲ့ဆက်ဆံမှုရှိတဲ့အစအဦးတွေကိုဝင်ရောက်စီးနေရကနေဒေါ်လာတန်300နီးပါးတန်ဖိုးရှိတဲ့ငွေသားတွေလက်ဝတ်ရည်ရနာနဲ့အဖိုးတန်လက်ကင်အေဒီကိုတင်ဆက်ရမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေ့ရင်ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပဲရှင်။ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂျနီဗာမှာဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီမှာဆွေးနွေးခဲ့ကြတဲ့တွေ့ရင်မှာကြားဖို့ရှိတာကတော
့ No inquiry yet effectively holding perpetrators to account. I must ask why the government seeks to create more investigative
လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yang Healy ပြောသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒီနောက်မှာတော့တိန့်စီခံလက်ရမြေတွေပြန်လဲပေးအရေးမှာပြန်လဲစီစီရေဘဟုကော်မတီဖက်ကလောက်ကင်တာနောက်နေနေတဲ့အတွက်တိုင်းဒေသအစိုးရကိုလုတ်ပိုင်ခွင့်ပေးဖို့တိုက်တွန်းနေကြတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်ကရွှေပြောင်းကလေးတွေပညာသင်ကြားခွင့်ရရေး UNESCO ကချုပ်ပတ်တဲ့သတင်းတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းကိုနေဆက်ဖြတ်ပြီးတရားမဝင်ဝင်ရောက်လာကြပြီးတဲ့နောက်ခွဲခြားထိန်းသိမ်းထားခံထားရတဲ့မိဘတွေနဲ့သားသမီးတွေကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချမှတ်လိုက်ပါတယ်။မိဘတွေရဲ့အခြေအနေကကလေးတွေအတွက်အနည်းငယ်ဖြစ်စေတဲ့မသင့်တော်တဲ့အနေအထားမဟုတ်ဘဲနဲ့ဒီလိုခွဲခြားထိန်းသိမ်းထားတာတွေမလုပ်ဖို့တားမြစ်လိုက်တာပါ။ခွဲခြားထိန်းသိမ်းခံထားရတဲ့မိသားစုတချို့ရဲ့ကိုယ်စား American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာသမဂ္ဂ ACLU ကတိုင်ကြားထားတဲ့အမှုမှာတရားသူကြီးဒနာဆဘရောကအခုလိုအမိန့်ချမှတ်လိုက်တာပါမက္ကဆီကိုနယ်ဆက်ကိုဖျက်ပြီး American ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံရသူတွေကိုသားသမီးတွေနဲ့အတူထားရှိရေးအပေါ်ဒီကနေ့ဗုဒ္ဓဟူးနေ့မှာအောက်လွှတ်တော်မှာမဲခွဲဖို့နိုင်ပြီးပိုင်းမှာပဲတရားသူကြီးရဲ့အဆုံးဖြတ်ချက်ထွက်လာတာပါAmerican တောင်ပိုင်းနယ်စပ်ကနေတရားမဝင်လာတဲ့မိဘတွေစီကနေခွဲခြားထိန်းသိမ်းထားတဲ့ကလေးငယ်2049ဦးရှိတယ်လို့ American အာဏာပိုင်တွေကပြောဆိုထားပါတယ်။အကြံဖတ်မှုတွေများတဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံတွေကအများပြပါဝင်တဲ့လူငယ်တွေကိုတော့မိဘတွေနဲ့အဝေးကကိုလိုနီစခန်းတွေကိုပို့ဆောင်ထားတာပါ။မိဘဖြစ်သူတွေကတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာကျန်းမာစစ်ဆေးမှုတွေစောင့်ဆိုင်နေခြင်းအတွင်းထိန်းသိမ်းခံထားရတာဖြစ်ပါတယ်။အခုချိန်ထိတော့အစိုးရကကလေး6ဦးကိုပဲမိဘတွေနဲ့ပြန်လည်ပေါင်းစည်းပေးထားနိုင်ပါသေးတယ်ခင်ဗျာ။
မွတ်စလင်များစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံရဲ့အကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်ကာနစ်မှာဆုံးဖြတ်အတည်ပြုပါတယ်။ထရန့်ရဲ့သမ္မတအမိန့်နဲ့ထုတ်ပြန်ချက်ဟာသမ္မတလုတ်ပိုင်ခွင့်ထဲကနေလုတ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ကြေညာချက်ထဲမှာရေးသားထားပါတယ်။1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံတဲ့ဘသူကိုဝင်ခွင့်ပေးမယ်ဆိုတာဆုံးဖြတ်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတန်ဖျာဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကရေးသားထားပါတယ်။သမ္မတထရန့်တက်လာပြီး9ရက်အကြာ2019ခုနှစ်ဇန်နဝါရီလကအရင်ဆုံးထုတ်ပြန်ခဲ့တဲ့ခီးသွွာလာခွင့်ကန့်သက်ချက်နဲ့2019ခုနှစ်မတ်လမှာပြင်ဆင်ထုတ်ပြန်ချက်တွေအပေါ်တရားရုံးတွေကပေးချခဲ့ပြီးတဲ့နောက်2019စက်တင်ဘာလကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအီရန်၊လီဗျာ၊ဆိုမာလီယာ၊ဆီးရီးယား၊ယီမင်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့အပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခဲ့ပါတယ်။သမ္မတအမိန့်နဲ့တတိယချင်းခီးသွွာလာခွင့်ပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်ကမွတ်စလင်အစိုးရနဲ့ပြည်내ဒေသခံ၃ယောက်ကတရားရုံးမှာကန့်ကွက်စိန်ခေါ်ခဲ့ကြတာပါ။ဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လွှဲမှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတရားရုံးကိုတင်းပြခဲ့တာပါ။ဒါကြောင့်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရန့်အစိုးရကအယူခံတင်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုတန်ရဲ့ခီးစဉ်ကြောင့်အမေရိကန်နဲ့ရုရှားဆက်ဆံရေးပုံမှန်ပြန်ဖြစ်လာဖို့အခွင့်အလမ်းတိုးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဘိုတန်ကိုဒီကနေ့မှပြောပါရယ် နိုင်ငံဆက်ဆံရေးအားအကောင်းဆုံးအနေထားမှာရှိမနေဘူးဆိုပြီးတော့လည်းသူကပြောပါတယ်တင်းမာတဲ့သဘောထားရှိပြီးရုရှားပေါ်ပို့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ဖို့အချိန်ချင်းတိုက်တွန်းပြောဆိုခဲ့မှုတွေအမျိုးသားလူ့ကြွေအကြံပေးဂျွန်ဘိုလ်တန်ဟာအမေရိကန်နဲ့ရုရှားဆက်ဆံရေးအပါအဝင်ဖြစ်လာနိုင်ခြေရှိတဲ့သမရရရဲ့တွေးဆောင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ရုရှားအစိုးရအရာရှိတွေနဲ့ဆွေးနွေးတော့မှာဖြစ်တယ်လို့အင်မီရောပြောခွင့်ရဆေရာဆန်ဒါစ်ကတွစ်တာမှာရေးသားပါတယ်ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကလည်းနိုင်ငံသားတိတ်အစီအမပြေလာတဲ့ဆက်ဆံရေးအခြေအနေအပြင်နိုင်ငံတကာကိစ္စရပ်တွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့သတင်းတော်တွေကိုပြောပါရယ်သူ့ရဲ့တရက်တာခီးစဉ်တွင်သမ္မတပူတင်နဲ့ထရမ့်တို့နှစ်ဦးရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အရေးအခြေခံအချက်တွေကိုညှိနှိုင်းသွားနိုင်လိမ့်မယ်လို့ဘိုလ်တန်ကမျှော်လင့်ထားတာပါထရမ့်မှာလာမယ့်ဇူလိုင်17ရက်နေ့12ရက်နေ့တွင်မှာ NATO မြောက်အတ္တလန္တိတ်ဆက်ဆံချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးတက်ရောက်ဖို့ရှိတယ်လို့ဇူလိုင်၁၃ရက်နေ့မှာပြည်တည်နိုင်ငံကိုတွားရောက်လည်ပတ်ပြီးတဲ့နောက်ပူတင်နဲ့ထရမ့်တို့တွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်။ထရမ့်နဲ့ပူတင်တို့ဟာနိုင်ငံတကာထိပ်သီးအစည်းအဝေးပွဲတွေတက်ရောက်ရင်းနှစ်ကြိမ်တီးခြားစီဆွေးနွေးပြောဆိုခဲ့ဘူးလို့တယ်လီဖုန်းနဲ့လည်းအချိန်ချင်းပြောဆိုခဲ့ကြဘူးပါတယ်ခင်ဗျာ
။အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တီနဲ့တရုတ်ကာကွယ်ဝင်ကြီးဝေဖန်ခန်းတို့ဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးပါတယ်။နိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးတောင်တရုတ်ပင်လယ်ပြင်ရှေ့တို့မှာတင်းမာမှုတွေရှိနေပေမဲ့လည်းပြေးပြေးလည်လည်ရှိရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံစစ်ဖက်ဆက်ဆံရေးကောင်းရှိဖို့အရေးကြီးတာကိုအမေရိကန်ကာကွယ်ဝင်ကြီးကဆွေးနွေးပွဲမှာအလေးထားပြောပါတယ်။တရုတ်ခုံပစ္စည်းတွေအပေါ်အခွင့်အကြီးကျယ်တိုးကောက်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်အပေါ်တရုတ်ဘက်ကမကြေမနက်ဖြစ်နေမှုကလည်းကာကွယ်ဝင်ကြီးရဲ့တရုတ်ခီးစဉ်အပေါ်မှာသက်ရောက်မှုရှိနေတာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကစီရေးတိဆောက်မှုတွေတိုးမြင့်ဆောက်ရွက်လာနေကြကြောင့်လဲအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးမှာအဖို့အထစ်ဖြစ်နေပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အော်ဒီဦးနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ရခိုင်ပြည်နယ်ကလူခွင့်ချွတ်ဖောက်မှုတွေကိုပေါ်ထုတ်နိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ကဒီကနေ့ပဲထပ်မံတိုက်တွန်းလိုက်ပါရတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေမှာလူခွင့်ချွတ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုပေါ်ထုတ်ရေးယူပြီးနောက်မှာအလားတူဖြစ်ရမျိုးတွေကိုဟန်တားနိုင်ဖို့ယုံကြည်စိတ်ချနိုင်လောက်တဲ့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်အထူးကိုယ်စားလှယ်ရဟင်းလီကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာတိုက်တွန်းလိုက်တာပါမြန်မာဆိုရကိုစလဲဖြစ်လူခွင့်ကောင်စီမှတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဦးမြင့်သူကတော့လူခွင့်အထူးကိုစလဲတွေရဲ့တင်ပြချက်တွေဟာပတ်လိုက်မှုရှိပြီးလှုပ်ထုံးလုံနည်းနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတော့အစားထိုးခံရဖို့တောင်းဆိုခဲ့ပါတယ်မြန်မာဆိုရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့မကြသေးခင်တုန်းကကုလအတွင်းဝင်မှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံလာရောက်ပြီးရခိုင်ပြည်နယ်ပါဝင်ပြည်ပခဖြစ်ရာဒေသတွေကိုတွားခွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးခွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့တာကိုလည်းသူကညှိညွှန်းပြောဆိုခဲ့ပါတယ်လူခွေရဲ့အထူးကိုယ်စားလှယ်ရဟင်းလီကတော့ရခိုင်ပြည်နယ်ကပြည်ပခတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိကြောင်းနဲ့နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံး ICC ကစုံစမ်းဖို့ကြိုးပမ်းမှုကိုအားပေးကြောင်းလူခွေကောင်စီကဒီလုပ်ငန်းရှင်တရက်ချမှတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကကြောက်လှိုင်ကူတစ်ခုထဲမှာလေးရည်နီးပါးပိတ်မိတဲ့ထိုင်းလူငယ်ဘောလုံးသင်းကကျောင်းသားလူငယ်၁၂ယောက်နဲ့ညီပြဆရာတယောက်ကိုရှာဖွေခဲ့စေရအဖွဲ့တွေဆက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။အသက်၁၇နှစ်ကနေ၁၆နှစ်အရွယ်ကျောင်းသားလူငယ်တွေကိုအသက်၂၅နှစ်အရွယ်သူတို့ရဲ့ညီပြဆရာကပြိုင်ပွဲအတွက်လေ့ကျင့်မှုတွေပြီးချင်းရိုင်းခရိုင်တဲကတန်လောင်နန်းနွန်ကြောက်ကူရှိရာကိုပြီးခဲ့တဲ့စနေနေ့ကခေါ်သွားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကသူတို့အလုံးပျောက်ဆုံးနေတာဖြစ်ပါတယ်။ဒီအပိုင်းမိုးဆက်တိုက်ရွံ့နေပြီးကြောက်ကူတွင်ရေတက်နေသလိုတချို့နေရာတွေမှာဆိုရင်ရေကတနာရီကို6လက်မှနှုန်းနဲ့တက်နေတာဖြစ်ပေမဲ့လို့ထိုင်းရေတက်ရဲ့ Navy Seal အထုတပ်ဖွဲ့ကရင်းငုပ်သမားတွေကတော့ရှာဖွေကယ်ဆယ်မှုတွေကိုခက်ခဲခဲခဲဆက်ပြီးလုပ်နေကြပါတယ်။ဒီကြောက်ကူဟာမြန်မာနိုင်ငံနဲ့နေဆက်အနီးမဲဆိုင်မြို့မှာရှိတာဖြစ်ပြီးအခုလိုမိုးရသည့်ဇွန်လကနေအောက်တိုဘာလအထိရေကြီးရေရှမ်းမှုတွေစိုးစိုးရွာရွာကြုံရလေရှိတဲ့နေရာဖြစ်ပါတယ်
။မလေးရှားဝန်ကြီးဂျိုဟန်နဂျစ်ဘရာဇက်နဲ့ဆက်ဆက်မှုရှိတဲ့အဆောက်အဦတွေကိုဝင်ရောက်စီးနင်းရာကနေစုစုပေါင်းဒေါ်လာ295သန်းနီးပါးတန်ဖိုးရှိတဲ့ငွေသားလက်ဝတ်ရတနာနဲ့အဖိုးတန်လက်ကမ်းအိတ်တွေကိုသိမ်းဆည်းရမိတယ်လို့မလေးရှားရဲကပြောပါတယ်။ငွေကြေးနဲ့ဆက်ဆက်တဲ့ရာဇဝတ်မှုဖော်ထုတ်ရေးဌာနအကြီးအကဲအာမစင်းကဒီကနေ့ကွာလာလမ်ပါမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒီသိမ်းဆည်းရမိတဲ့ပစ္စည်းတွေကိုပြသခဲ့ပြီး နိုင်ငံတွင်းဒါဟာအမြောက်အများစံချိန်တင်သိမ်းဆည်းရမိတာလို့ဆိုပါတယ်။နဂျစ်နဲ့ဆက်ဆက်မှုရှိတဲ့နေရာ6ခုကနေလက်ဝတ်ရည်စနာပစ္စည်းပေါင်း12,000လက်ကင်အိတ်568လုံးနဲ့နာယီ423လုံးနေကမျက်မှန်234လက်ကိုတင်ဆက်ရမိခဲ့တာပါအဲ့ဒီထဲမှာဒေါ်လာ1,000ဂျော်ဒန်လေဆွဲလဲပါဝင်ပါတယ်သူအာနာရဇေမာတီထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဝန်ကြီးချုပ်ဟောင်းနဂျစ်အလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတာလည်းဖြစ်ပါတယ်ခင်ဗျာ
ရုရှားမှာချင်းပါနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့အခုအုပ်စုအက်ကမက္ကဆီကိုနဲ့ဆွီဒင်တောင်ကိုရီးယားနဲ့ဂျာမနီတို့နှစ်ပွဲကစားနေကြပါတယ်တစ်ဖက်နဲ့တစ်ဖက်ဂိုးသွင်းနိုင်ရည်အခြေအနေကစားနေကြဆဲဖြစ်ပါတယ်ကစားပြီးနှစ်ပွဲလုံးကိုအနိုင်နဲ့လက်ရှိအုပ်စုဘိုဖြစ်နေပေမဲ့လည်းမက္ကဆီကိုအနေနဲ့တော့အ ਨੇ ဆုံးဆွီဒင်နဲ့တရေကံပြီးတမတ်လောက်ရထားမှအုပ်စုကနေမထွက်ရရေးသေးချာမှာပါအုပ်စုအက်ကပဲလက်ရှိချန်ပီယံဂျာမနီနဲ့တောင်ကိုရီးယားပွဲမှာတော့တပွဲနိုင်တပွဲရှုံထားတဲ့ဂျာမနီအနေနဲ့အုပ်စုကနေမထွက်ရရည်အတွက်မဖြစ်မနေအနိုင်ကန်ရမယ့်အနေအထားဖြစ်ပါတယ်။မြန်မာစံတော်ချိန်တကောင်ကျော်စနစ်ခွဲမှာတော့အုပ်စု E ကဆွစ်ဇာလန်နဲ့ကိုစတာရီကာ၊ဆာဗီးယားနဲ့ဘရာဇီးတို့ကစားချမှာဖြစ်ပါတယ်။အုပ်စုမှာဥဆောင်နေတဲ့ဆွစ်ဇာလန်နဲ့ဘရာဇီးတို့ကအခြေအနေကောင်းမယ်လို့ခန့်မှန်းရပါတယ်ရှင
်။ပို့ထုံးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကွန်အောင်နဲ့မတင်ငိထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထိုးလင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမင်နာ burmese.voanews.com နဲ့ Facebook ဆာမင်နာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်အောင်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee ကကုလသမဂ္ဂလူအခွင့်အရေးကောင်စီမှာဒီကနေ့ပဲထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာအစိုးရကိုယ်စားလှယ်ကတော့လူခွင့်ရည်အထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပက်လိုက်မှုရှိပြီးလှုပ်ထုံးလှုပ်နေတဲ့မညီတာတွေရှိခဲ့တယ်ဆိုပြီးအစားထိုးခတ်အပ်ဖို့တောင်းဆိုခဲ့တာပါဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရည်ကောင်စီကဆွေးနွေးမှုတွေနဲ့ပတ်သက်လို့အပြည့်အစုံကိုတော့ကိုဇော်ဝင်းလင်ကတင်ပြထားပါတယ
်လက်ရှိအန္တရာယ်အစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြည်ထောင်စုတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်နဲ့ကော်မတီပေါင်း6ခုဖွဲ့စည်းခဲ့ပေမဲ့ဒီနေ့အချိန်ထိတာဝန်ရှိသူတွေကိုအပြည့်ပေးအရေးယူတာမတွေ့ရသေးကြောင်းဒီကနေ့ဂျနီဗာမြို့မှာကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံကိုတင်ပြတဲ့အစီရင်ခံစာမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကအထက်တွင်တင်ပြခဲ့တာပ
ါ No inquiry yet effectively holding perpetrators to account I must ask why the government seeks to create more investigative bodies when the best way to obtain impartial
အခုချိန်ဒီဖွဲ့ပြီးခဲ့သမျှစုံစမ်းစစ်ဆေးရေးအဖွဲ့တွေကဒီကိစ္စမှာတာဝန်ရှိသူတွေကိုအပြစ်ပေးရေးယူနိုင်တာမတွေ့ရသေးပါဘူး။ OHCHR ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံဖွင့်ခွင့်ပေးတာနဲ့ဒီလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ရောက်လေ့လာခွင့်ပြုခြင်းအဖြစ်ဗက်လိုက်မှုမရှိဘဲယုံကြည်စိတ်ချရတဲ့အချက်လက်တွေရရှိနိုင်မယ်မှန်းသိပါလျက်နဲ့မြမအစိုးရကဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေကိုဘာကြောင့်အချိန်ချင်းဖွဲ့စည်းနေတယ်လဲဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
နိုင်ငံတကာရဲ့ဖိအားတွေရော့ကျသွားအောင်မြန်မာအစိုးရကနိုင်ငံရေးပြည်ရဲ့သုံးပြီးအဲ့ဒီလိုစုံစမ်းရေးကော်မရှင်တွေအကြိမ်ကြိမ်ဖွဲ့စည်းနေသလားလို့မစ္စယန်ဟီလီကမေးခွန်းထုတ်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်နေမှုကိုကုလသမဂ္ဂနဲ့နိုင်ငံတကာအသံဝိုင်းကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလည်းမစ္စယန်ဟီလီကအထက်သွင်းတင်ပြခဲ့ပါတယ
် We must admit that so far the United Nations and the international community have failed once again
မြန်မာအစိုးရကိုယ်စားလှယ်နိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာရှိခဲ့ပေမဲ့လက်ရှိလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရမှုမစ္စယန်ဟီလီရဲ့လှုပ်ရက်တွေအပေါ်လက်မခံနိုင်ကြောင်းပြန်လည်ခြေပခဲ့ပါတယ
်မြန်မာ has a good track record of cooperation with the special reporters over the past 2 decades we remain committed to continue to work with the mandate of the special reporter but
လွန်ခဲ့တဲ့နှစ်ပေါင်း20တွင်မြန်မာနိုင်ငံဟာလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကောင်းတွေရှိခဲ့ပါတယ်ကျွန်တော်တို့အနေနဲ့အထူးစုံစမ်းရမှုနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လည်းတန်ဖိတ်တန်ကြာထားပါတယ်ဒါပေမဲ့အထူးစုံစမ်းရမှုအနေနဲ့သူမလိုက်နာရမယ့်စီမင်းစည်းကမ်းတွေအတိုင်းဖက်လိုက်မှုမရှိဘဲလုတ်ကင်ဆောင်ရွက်နေတာကိုမတွေ့ရတဲ့အတွက်ဆက်ပြီးတော့လက်တွဲဆောင်ရွက်ခြင်းအပြင်အကျိုးထူးမှာမဟုတ်ဘူးလို့ယူဆပါတယ်။ဒါကြောင့်အထက်ဖော်ပြခဲ့တဲ့အကြောင်းအချက်တွေနဲ့အညီသူ့နေရာမှာလူစားဒုက္ခပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုလိုက်လျောခြင်းမရှိတဲ့အတွက်လည်းစိတ်မကောင်းဖြစ်ရပါလေ။အခုသူတင်ပြချက်တွေကိုလေးနဲ့နားထောင်ပြီးတဲ့နောက်ကျွန်တော်တို့ရဲ့ရည်ရည်ချက်ကိုထပ်လောင်းတည်ပြုလိုပါတယ်။
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့အရာနေရာတစ်ခုချမှတ်အကောင့်ထဲပေါ်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အရာနေရာတစ်ခုချမှတ်အကောင့်ထဲပေါ်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်အဲ့ဒီရန်နေရာထဲမှာအပိုင်း၃ပိုင်းပါတင်ကြောင်းလဲအခုလို့ပြောပါတယ
် I would like to briefly outline the recommendation that I put forth. The mechanism should enter there are three components. First, the mechanism should interview victims.
ပရမပိုင်းထဲမှာခွေရေးချိုးဖောက်ခံရသူတွေကိုတွေးဆမေးမြန်းတာချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းဖော်ထုတ်တာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့အပါအဝင်တခြားကုလသမဂ္ဂကဆောင်ရွက်နေတဲ့တခြားလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေပါပါတယ
်ဒုတိယအဆင့်ထဲမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင်ရေးနဲ့တခြားချိုးဖောက်မှုတွေဘလို့ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေကိုလေ့လာမဲ့ဥပဒေပညာရှင်တွေပါဝင်တဲ့ရန်ရတစ်ခုထားရှိရေးနဲ့တတိယအဆင့်ထဲမှာတော့လူခွင်ရေးချိုးဖောက်ခံရသူတွေကိုဥပဒေလမ်းကြောင်းအရအကာအကွယ်ပေးတာအပြင်ပံ့ပိုးပေးနိုင်မယ့်ရန်ရတွေကိုကုလသမဂ္ဂလူခွင်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပေးဖို့လို့ဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်ဒါအပြင်တခြား EU အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီအပါအဝင်ဩစတြေးလျနဲ့တခြားနိုင်ငံတွေကကိုယ်စားလှယ်အသီးသီးကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွေအတွင်းမကြသေးခင်ကာလတွေကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်အဲ့ဒီဒေသတွေကလူခွင့်ရေးအခြေအနေတွေအပေါ်လည်းအထူးစိုးရိမ်ပူပန်ကြောင်းညီလာခံမှာထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေကြဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာဖြစ်အားတွေတိုးလာနေတာတိတိတသားတွေးလာနေရတဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြေရှင်းမှုလိုအကြောင်းလူခွင့်ရေးလှုပ်ရှားသူတွေကသတိပေးလိုက်ကြပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးရမှာတော့ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလိုနိုင်ငံတကာအသိုင်းအဝန်းရဲ့အကူအညီနဲ့ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဆွေးနွေးတဲ့နိုင်ငံအတော်များများကတိုက်တွန်းခဲ့ကြတာပါလူခွင့်ရေးကောင်စီဆွေးနွေးမှုတွေအပေါ်အမြင်တွေကိုတော့မဆုမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်ရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရဲ့အကူအညီနဲ့စုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပြင်ကုလသမဂ္ဂလူခွေကောင်စီမှဆွေးနွေးကြတဲ့နိုင်ငံတွေကပါတိုက်တွန်းခဲ့ကြတာပါဒေသတွင်းနဲ့အိမ်ကြီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကပါအခုလိုဖိအားပေးတိုက်တွန်းနေချိန်မှာပဲမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်မှုအရေးကြီးတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေကောင်စီအစည်းအဝေးမှာကိုယ်တိုင်တက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါတယ်
တခုလုံးကိုခြုံငုံတုံးသက်ရင်တော့မြန်မာနိုင်ငံမှာဖိအားပေါ်တော်တော်များပါတယ်အထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကိုနိုင်ငံတိုင်းဆွေးနွေးတယ်ဥပမာကျွန်တော်ထိုင်းတို့လို့အင်ဒိုနီးရှားတို့နိုင်ငံမျိုးတွေရဲ့ဆွေးနွေးချက်တွေမှာတော့ပါဝင်ပါတယ်ပထမအဆုံးပြောတဲ့ကိစ္စကတော့သူတို့ပေါ်မှာခွဲခြားမှုတွေရပ်တန့်ပြီးဖို့လုံခြုံစစ်ချပြီးခုန်တိုက်ခါရှိတော့ဒုက္ခတွေများပြန်လည်လှုပ်ဆောင်ဖို့အတွက်တိုက်တွန်းသွားတဲ့ကိစ္စရဲ့ဟိုကအခြေခံကျွန်တော်တို့အကြောင်းရင်းတွေဖြေရှာပြီးလှုပ်ဆောင်ပေးဖို့ဒါတွေတိုက်တွန်းသွားတာတော်တော်များတွေ့ရတယ်။တချို့ဆိုလို့ရှိရင်ဥပမာကျွန်တော်ဥရောပနိုင်ငံတချို့ဆိုလို့ရှိရင် ICC အထိသွားဖို့အတွက်အားတောင်းဆိုရဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော့ပုံမှုပြီးတော့နိုင်ငံတကာမှာပြင်ပြချက်တွေတောင်းဆိုချက်တွေပို့ပြီးတွေ့ရအောင်မယ်။ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အချိန်မှာမြန်မာနိုင်ငံဆိုရပူးပေါင်းဆောင်ရွက်မှုအဆောင်ကြီးမြတ်ပုံမှုဖြစ်တဲ့အတွက်ဆက်ပြီးတော့ဘယ်လောက်ထိတွန်းအားတွေပေးမလဲဖိအားတွေပေးမလဲဘယ်လောက်ထိဖြစ်လာမလဲဆိုတော့အစိုးရရဲ့ကူပါဆောင်ရွက်မှုအခြေအနေပေါ်မှာအများကြီးမူတည်နေရတော့ကျွန်တော်တွေ့ရပါတယ
်လူခွေကောင်စီမှအထူးကိုယ်စားလှယ်ရဟင်းလီရဲ့တင်ပြချက်မှာတော့ရခိုင်ပြည်နယ်ရင်းနယ်ပတ်သက်ပြီးမြမအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့လည်းလူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ဖော်ထုတ်နိုင်တာမရှိခဲ့တဲ့အတွက်နိုင်ငံတကာကယုံကြည်စိတ်ချရမယ့်စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းဖို့ကြိုးပမ်းမှုတွေကိုလည်းထောက်ခံကြောင်ပြောဆိုခဲ့သလိုလူခွေရေးကောင်စီအနေနဲ့လည်းလုပ်ငန်းစဉ်တရက်ချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြမအစိုးရကဖွဲ့စည်းခဲ့ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်သူဦးအေးလွင်ကတော့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတတိထားတုံ့ပြန်မှုလိုအပ်ကြောင်ပြောဆိုခဲ့ပါတယ်
အစိုးရကတော့ဒီကျွန်တော်တို့လုပ်မယ်လို့ပြောထားတဲ့ကိစ္စတော့သူလုပ်ပါပဲပေါ့နော်အဲ့လိုအပြည်ပြည်ဆိုင်ရာကတော့စိုးရိမ်စိတ်ရှိနေတယ်ဆိုတာတော့ကျွန်တော်တို့အနေနဲ့ကတော့အမြဲတမ်းသတိထားနေဖို့လိုအပ်ပါတယ်
မြမဆိုးရကိုယ်စားလှယ်အဖြစ်နဲ့လူခွေကောင်စီမှာတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကမြမနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီရဲ့တင်ပြချက်တွေဟာမျှတမှုမရှိသလိုလုံထုံးလုံနည်းနဲ့မညီတာတွေရှိနေတာကြောင့်သူ့အစားတခြားတယောက်ယောက်ကိုအစားတို့တာဝန်ပေးဖို့တောင်းဆိုခဲ့ပါတယ်။ညီမချင်းမြမအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတော့မြမကိုယ်စားလှယ်ရဲ့ဒီတောင်းဆိုချက်ဟာလက်တွေ့မကျဘူးလို့မြင်ပါတယ်
။သူတို့ဘက်ကတော့ဒီမစ်ရန်ဟီလီရဲ့ report ကိုသူတို့တပေါ်မကျတာတွေ့ကြပါတယ်။နောက်တစ်ခါမစ်ရန်ဟီလီရဲ့ social ချက်ဒီမှာဒီ public အစိုးရပါနဲ့တွေ့ရတယ်။အဲ့တော့အလုံးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်တယ်။အထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မယ်။ဒါပေမဲ့ Miss Yan Healy တို့လက်မခံခြင်းတဲ့တပေါ်ဒါတွေဖြစ်ပါတယ်။အမှန်တော့ဒီ Miss Yan Healy ကလည်းကုလသမဂ္ဂကဒီအတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရရှိပဲဖြစ်ပါတယ်။အဲတော့အလုံးကိုပူးပေါင်းဆောင်ရွက်မယ်သူတို့ရောမလုပ်ဘူးဆိုရဟာနည်းနည်းလေးတော့ကျွန်တော်တို့ဓမ္မတိတ်တယ်မကြတဲ့ပုဂ္ဂိုလ်ဆွေးဆံတဲ့တပေါ်မဖြစ်ဘူးလားလို့ကျွန်တော်တွေးရပါတယ်။ကျန်တဲ့ဒီနေ့တင်ပြသွားတဲ့ခြားနိုင်ငံတွေရဲ့ကိစ္စတွေမှာလည်းညာ Miss Yan Healy ရဲ့ report ကိုထောက်ခံပြီးတော့ဒီ report ထဲမှာပါတဲ့ကိစ္စအတိုင်းတော့လက်တွေ့ကိုပူးပေါင်းဆောင်ရွက်ဖို့အတွက်ဆက်လက်တိုက်တွန်းသွားတယ်။အဲ့ဒါကိုတော့မြန်မာနိုင်ငံရဲ့ဒီကိုယ်စားလှယ်အဖွဲ့ကဘယ်လိုမျိုးဆက်ပြီးတော့ဆွေးနွေးမလဲ။အဲ့ဒါကနောက်ထပ် session တစ်ခုမှာကျွန်တော်စက်တင်ဘာမှာကျင်းပမယ့် session မှာထပ်ပြီးဆောင်ကြည့်ရပါအောင်
။မြန်မာအစိုးရကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းနိုင်မှုတိမ့်နဲ့ချီဒုက္ခသည်တွေထွက်ပြေးသွားရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့နဲ့သဘောတူညီချက်တွေရရှိထားကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မကြသေးခင်တုန်းကခီးစဉ်မှာလည်းရခိုင်ပြည်နယ်အပါအဝင်ပဋိပက္ခဖြစ်ရာဒေသတွေကိုသွားခွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးခွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။
မဆမွန်တင်ပြတော့တာပါခုတော့တင်စီခံလက်ရမြေတွေတရင်ပဲဆက်ရအောင်ပါလက်ရမြေနဲ့အခြားမြေများတင်စီချင်းခံရမှုများပြန်လဲစီစီရေဖို့ကော်မတီအနေနဲ့တင်စီမြေတွေကိုပြန်လဲပေးအပ်ရမှာနှောင့်နှေးနေတာရှိနေတဲ့အပေါ်ဝေဖန်တာရှိနေပါတယ်တိုင်းဒေသကြီးအစိုးရကိုလုတ်ပိုင်ခွင့်ပေးမယ်ဆိုရင်လုပ်ငန်းတွေပုံမမြန်ဆန်လာမယ်လို့သုံးသပ်တာရှိသလိုဒီလုပ်ငန်းရှင်တွေမှာအာဏာချက်တွေရှိနေတယ်လို့လည်းထောက်ပြမှုတွေရှိပါတယ်ကိုထက်အောင်ခန့်ကတရင်ပေးပို့ထားပါတယ
်လက်ရမြေနဲ့အခြားမြေများတင်စီခံရမှုများပြန်လဲစီစီရေဖို့ကော်မတီကိုတင်းစီမြေတွေပြန်လည်စီစစ်ပေးရတာအချိန်မစွဲဘဲဖြည့်ရှင်းကြဖို့မင်းကပြုတ်တဲ့လုပ်ငန်းညီနိုင်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကတိုက်တွန်းခဲ့တာပါဒုတိယသမ္မတဦးဟင်နရီဘန်ထရီယူဦးဆောင်တဲ့လေယာမြင့်နဲ့အချားမြေများတင်းစီခံရမှုများပြန်လည်စီစစ်ရေးဘုတ်ကော်မတီအနေနဲ့တင်းစီလေယာမြင့်တွေကိုပြန်လည်ပေးရရမှာနှောင့်နှေးနေတဲ့အပေါ်ဝေဖန်သုံးသပ်ကြတာရှိပါတယ်ဒီလိုနှောင့်နှေးကြညာတာတွေဟာဘိုးဦးစီးချုပ်ကင်မှုတွေများတဲ့အတွက်နှောင့်နှေးနေတာလို့ဆိုကြပါတယ်နောက်နေနေတာတွေကိုတိုင်းရင်းသားကြီးအစိုးရကိုလုတ်ပိုင်ခွင့်အာဏာပေးမယ်ဆိုရင်ပြည်လည်နိုင်တယ်လို့မိုးတုံကြီးလက်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာတောင်းထွန်းကအခုလိုတုံ့သက်ပါတယ
်။ကိုစီကြိုင်းတစ်ခုလုံးမှကိုကဘုံဦးစီးမှုညားတာပေါ့နော်။အဲဒါတစ်ခုပေါ့နော်။နောက်တစ်ခုကမြစ်စာကဒါကတပိုင်းပေါ့မြစ်စစ်ကဒါဒီဆုံးဖြတ်ချက်တွေတော်တော်များများဘဟုဝါကျမယ်ဆိုတော့အစဉ်စဉ်ကျတာပေါ့နော်။အဲတော့တိုင်းဒေသကြီးအစိုးရတွေပို့ပြီးတော့လုတ်ပိုင်ခွင့်တွေကိုမပြေတဲ့ဘောနော်ဟိုအဲ့ဒီလိုအမျိုးကျွန်တော်တို့ဒီဘုံကြီးချုပ်ကံမှုတွေကိုဟိုဖြည့်လျော့မှုကျွန်တော်တို့လိုတယ်လို့မြင်ပါတယ်ဒီဘုံမြေစနေနဲ့တော့သူလုံနိုင်တာတွေလုံနေတာပေါ့နော်ဟိုဒါပေမဲ့လို့ဒီနောက်တဲ့လုပ်ငန်းတွေတစ်ခုလုံးကိုချိန်လိုက်တဲ့အခါကျတော့ဒီတကယ်တမ်းအကောင့်ထဲပေါ်ရမယ့်အပိုင်းတွေမှာအောက်ခြေမှာပေါ့နော်အောက်ခြေအချင်းစင်တွေမှာလည်းနှောင့်နှေးမှုတွေရှိနေတယ်။ဟိုဒါကြောင့်မလို့နှောင့်နှေးနေတယ်ဆိုရင်ဘယ်အချိန်မှာနှောင့်နှေးနေလဲ။ဒါကြောင့်နှောင့်နှေးနေတယ်ဆိုရင်ဟာလားဘယ်ကိစ္စတွေမှာတော့ဘလို့အချိုးစီးပွားသက်ဆိုင်မှုတွေရှိနေကြလဲ။အာဂိတိုက်စားမှုတွေရှိနေလဲ။အဲ့ဒါတွေကိုထိထိရရပေါ်ထုတ်ပြီးတော့အရေးယူဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ
်။ဒါအပြင်တင်းစီလေယာမြေတွေကိုပြန်လည်ပေးရေးလုပ်ငန်းစဉ်တွေမှာလည်းအားနည်းချက်တွေရှိနေတယ်လို့ AR တိုင်းဒေသကြီးလေယာမြေနဲ့အခြားမြေများတင်းစီခံရမှုကော်မတီကဦးကျော်စီရလွင်ကခုလိုပြောရတယ
်ကျွန်တော်တို့ပြန်လဲဆက်လုပ်တဲ့လေယာဉ်ကိုဟိုဒီမူလပိုင်ရှင်စီကိုပြန်ပြီးတော့ရောက်အောင်နောက်ပြန်ပြီးတော့လုပ်ဝယ်ကိုရောက်အောင်လို့လုပ်ရတဲ့လုပ်ငန်းစီရှိတယ်အဲ့ဒီလုပ်ငန်းစဉ်တွေမှာအားနည်းချက်တွေအများကြီးအဲ့ဒါဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ဥပမာပေးမယ်ဗျာ AR ရှူဝါကနေပြီးတော့ပြန်ပြီးတော့ဆက်လုပ်ခဲ့တဲ့မြေတွေရှိအဲ့ဒါကပြီးခဲ့တဲ့ဆက်လုပ်ခဲ့တာဆက်လုပ်ခဲ့တဲ့မြေတွေရှိတယ်အဲ့ဒါတွေဟာမူလပိုင်ရှင်စီကိုပြန်ပြီးတော့မရောက်ခဲနဲ့ထာနာဆိုင်ရာနဲ့ရင်းနှီးတဲ့လူတွေစီမှာနော်အဲဆိုလိုချင်တာကမူလပိုင်ရှင်မဟုတ်တဲ့လူတွေစီမှာပြန်ပြီးရောက်နေတဲ့အမှုတွေအများကြီးရှိအဲ့ဒီလိုဥစ္စာတွေကိုတော့မှပဲဖြည်းဖြည်းရောက်ရောက်ဖြည်းဖြည်းကင်တွယ်နိုင်ခြင်းမရှိသေးတာကိုတွေ့ရတယ်ဒီသူတို့အဲ့ဒီမှာချပေးလိုက်တဲ့အမှုကို မူဝါဒတွေဥပဒေတွေနဲ့ဖြည့်စစ်ပြီးတော့တိုက်ရတယ်တိုက်ရတယ်တိုက်ရပြီးတော့ကျွန်တော်တို့ကဆုံးဖြတ်လိုက်ပြီဆိုရင်အဲ့ဆုံးဖြတ်ချက်ကိုဘဟုကိုတို့တွေပို့တယ်ကျွန်တော်တို့ဒီအောက်ကိုပြန်ပြီးတော့တို့လမ်းညွန်တယ်တို့တော့အောက်မှာအကောင့်ထဲပေါ်တာတွေမရှိဘူးအဲ့ဒီအကောင့်ထဲမပေါ်မှုကိုနောက်ကနေပြီးတော့ follow up လုပ်တာမျိုးတွေအားနဲ့ချက်ပြီးတိုင်းရင်းစင်မှာအများကြီးရှိပါတယ်
ဒုတိယသမ္မတဦးဟင်နရီဘန်ထရီယူဦးဆောင်တဲ့ဘိုးကော်မတီက2016ခုနှစ်ကမေလကစတင်ဖွဲ့စည်းခဲ့ပြီးမူဝါဒလုပ်ငန်းစဉ်52ချက်နဲ့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ဟာသမ္မတဖြစ်ဂရိတစ္ဆာပြည်တော်ကလည်းဥပဒေမဲ့တင်းစီလေယာမြေတွေကိုပြန်လည်ပေးရဖို့ရော်ကြီးနင်နာကြီးတွေပေးရဖို့ကိုဦးစားပေးဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဘိုးကော်မတီရဲ့ထုတ်ပြန်တဲ့စည်းရုံးအရရန်ကုန်တိုင်းနဲ့အေရဝတီတိုင်းတို့ဟာလေယာမြေတင်းစီမှုပြန်လည်ပေးရရည်တွေအတွက်တိုင်ကြတာအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့သွားတာပါခုတော့ထိုင်းမြန်မာနယ်စပ်ကကလေးရီရဲ့ပညာသင်ကြားရေးသတင်းဖက်ဆက်ရအောင်ပါမြန်မာနိုင်ငံကကလေးငယ်တွေအပါအဝင်ထိုင်းမြန်မာနယ်စပ်ကရွှေပြောင်းကလေးငယ်တွေပညာသင်ကြားခွင့်ရရေးအတွက်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဦးဆောင်စီစဉ်နေပါတယ်ဒီနေ့မနေ့မှဆိုရင်လဲ UNESCO နဲ့ရွှေပြောင်းနေထိုင်သူများပူးပေါင်းဌာန MECC တို့ပူးတွဲပြီးတော့ရွှေပြောင်းကလေးငယ်တွေမူလာရန်ပညာသင်ကြားနိုင်ရေးထိုင်းနိုင်ငံနယ်စပ်မြို့ဖြစ်တဲ့မဲဆောက်မှာဆွေးနွေးခဲ့ကြတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာတင်ကျောင်းပေါင်း80လောက်ရှိပြီမဲ့မူလရန်ရွယ်ကလေးတိုင်းဟာအဲ့ဒီကျောင်းတွေမှာကောထိုင်းစာတင်ကျောင်းတွေမှာပါစာတင်ကြားနိုင်တဲ့အရေးအတွက်နေပါနေပါသေးတယ်ဒီအတွက်ဘန်ကောက်မြို့ UNESCO ဖွဲ့ကနေကြီးမှုပြီးရွှေပြောင်းကလေးငယ်တွေရဲ့ပညာရေးလှုပ်ဆောင်သူတွေနဲ့နှီးနှောဖလှယ်ပွဲလုပ်ခဲ့တာပါ2016ခုနှစ်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကနေအတည်ပြုခဲ့တဲ့ကြေညာစာတမ်းအရအရှိတောင်အာရှကကျောင်းမနေနိုင်တဲ့ကလေးပေါင်း၄ဒသမ3တန်းအတွက်ပညာသင်ကြားနိုင်ဖို့ရည်မှန်းချက်အရချင်းရိုင်နဲ့တက်ခရိုင်တွင်းကကျောင်းမနေနိုင်တဲ့သူတွေအတွက်ညှိနှိုင်းတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဒီလိုပညာသင်ကြားနိုင်ရေးအတွက်အလှူရှင်တွေကိုရှာတဲ့အခါမှာတောင်ကိုရီးယားနိုင်ငံကတံမီထုတ်လုပ်တဲ့ POSCO ကုမ္ပဏီရဲ့ပံ့ပိုးမှုတွေကြောင့်ဖြစ်ရတယ်ဆိုပြီး UNESCO ဘန်ကောက်ရုံးခွဲကအကြီးအကဲ Ichiro Miyazawa ကပြောပါတယ
်။ 50 years ago this company was established in Korea.
အာဆီယံနိုင်ငံတွေကလက်မှတ်ထိုးပြီးတဲ့နောက်မှာတော့ UNESCO ကနေအလှူရှင်တွေလိုက်ရှာတဲ့ကုမ္ပဏီပေါင်း1000ကျော်နဲ့တခြားအဖွဲ့အစည်းတွေကိုအကူအညီတောင်းဖို့လှုံ့ဆော်ခဲ့ပါတယ်ဒီထဲမှာ PASCO လို့ခေါ်တဲ့ကိုရီးယားနိုင်ငံကတံမီထုတ်လုပ်တဲ့ကုမ္ပဏီကအကူအညီမယ်ဆိုတာသိလာခဲ့ရပါတယ်ဆိုပြီးပြောသွားတာပါဒါပေမဲ့အဲ့ဒီအကူအညီတွေဟာကုမ္ပဏီကနေတိုက်ရိုက်လာတာမဟုတ်ပဲအဲ့ဒီကုမ္ပဏီမှာလုပ်နေတဲ့အလုပ်သမားတွေစီကနေသာလှူဒန်းခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီနီနော့ဖလယ်ပွဲကိုထိုင်းကျောင်းတွေကပညာရေးဆိုင်ရာတာဝန်ရှိသူတွေနဲ့ရွှေပြောင်းစာတင်ကျောင်းတွေကတာဝန်ရှိသူတွေထိုင်းပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေပါတက်ရောက်လာခဲ့ကြတာပါထိုင်းပညာရေးဌာနကတာဝန်ရှိသူတွေကတော့ထိုင်းကျောင်းတွေမှာချပေးထားတဲ့ project အရမြန်မာကျောင်းသားတွေကိုကျောင်းတွေကလက်ခံပေးရတဲ့အခါမှာ budget အရလုံလောက်မှုမရှိတဲ့အတွက်အကူအညီပေးရတွေမှာအခက်အခဲတွေဖြစ်ရတဲ့အကြောင်းကိုဆွေးနွေးခဲ့ကြသလိုမြန်မာပညာရေးတာဝန်ရှိသူတွေကဒီနှီးနှောဖလှယ်ပွဲမှာဆွေးနွေးချက်အရကတော့ရွှေပြောင်းကလေးငယ်တွေဟာပညာသင်ကြားနိုင်ဖို့အတွက်ရာဂိုင်တော့အတော်နည်းလာတာကိုတွေ့ရတယ်ဆိုပြီးထောက်ပြမှုတွေရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း80ထဲမှာကျောင်းသားပေါင်း 13,000 လောက်စာသင်ကြားနေကြတာပါ။ထိုင်းကျောင်းတွေမှာလည်းမြန်မာရွှေပြောင်းကလေးငယ် 8,000 ထဲမှနေစာသင်ကြားနေကြပါတယ်။လုပ်ငန်းခွင်တွေမှာလုပ်နေတဲ့ကလေးလုပ်သားတွေလမ်းပေါ်ကလေလွင့်ကလေးတွေအားလုံးပေါင်းရင်တော့ကလေးပေါင်း 9,000 လောက်ဟာမူလရန်ပညာရေးကိုမသင်ကြားနိုင်ကြသေးပါဘူး။ဒီအစီအစဉ်ဟာကျောင်းမနေနိုင်တဲ့ကလေးတွေနဲ့ကျောင်းဆက်မတက်နိုင်တဲ့ကလေးတွေအတွက်ရည်ရွယ်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပြခဲ့ပါတယ်ရှင်
။မအေးအေးမာတင်ပြသွားတော့ပါရှင်။ VOA American အသံရဲ့ဒီကနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ကျွန်းလ29ရက်ပုဒ်ထူးနေ့ညပိုင်းအသံလွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့လူထုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးတွေတင်းမာနေတဲ့ဆိုတဲ့သုံးသက်ချက်အပေါ်ဆွေးနွေးထားတဲ့ဥကြော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်မှကြားဖို့ရှိတာကတော့
အစိုးရအနေနဲ့ဟိုဘာကြောင့်ကာလုံးမခေါ်ခြင်းလဲဆိုတာကတော့အစိုးရပဲဒီကပြင်မဲ့သဘောရှိတာပေါ့နော်။ဒါပေမဲ့ဖြစ်နိုင်ခြေတွေကတော့ကာလုံးမှာသမ္မတဘက်ကလူကိုများတယ်ကဝေးဦးစီးချုပ်အနေနဲ့ပေါ့နော်ပြော
ရအောင်မြမအရေးထဲထဲဝင်ဝင်ထိတွေ့သုံးသပ်နေသူဦးဝင်းမြင့်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပေးကြပါတယ်ဒီတစ်ပတ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာတော့တွေးလွန်တုတ်ကွေးယောဂါဖြစ်ပွားမှုနှုန်းမြင့်တက်နေတဲ့မိုးရာသီလိုအချိန်ကာလမှာယောဂါကူးစက်ခြင်းမခံရအောင်ကာကွယ်တဲ့အနေနဲ့ကိုယ့်ရဲ့ရင်သွေးငယ်လေးတွေကိုချင်းကိုက်မခံရအောင်သတိပြုကြိုးတင်ကာကွယ်ထားတဲ့အကြောင်းထောက်တာတန်စော်ကတင်ပြထားပါတယ်ရှင်
ခုလိုမဟုတ်လေဦးကြအချိန်ကာလဟာတိလတူဝေးယောဂအဖြစ်များတဲ့အချိန်ကာလတစ်ခုဖြစ်ပါတယ်ကာဝယ်ဆေးတွေနဲ့ကာဝယ်လို့ရတဲ့ကုသယောဂတွေရှိပေမဲ့တိလတူဝေးယောဂကတော့ကာဝယ်ဆေးနဲ့ကာဝယ်လို့မရသေးတဲ့ယောဂတစ်ခုဖြစ်ရှိနေပါသေးတယ်တိလတူဝေးယောဂအတွက်ကာဝယ်ဆေးတွေမရရှိသေးခင်မှာတိလတူဝေးယောဂကုသပုံနီလန်းရဲ့အားအနေဆုံးနေရာကနေဖြတ်တောက်ကာဝယ်ထားခြင်းကသာအကောင်းဆုံးကာဝယ်မှုနီလန်းဖြစ်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဆရာတို့ယောဂတိုင်းမှန်သမျှမှာ prevention is better than cure ဆိုပြီးရှိသလိုပဲဒီအထူးသဖြင့်တော့ကုသယောဂတွေမှာကျွန်တော်တို့ကကာကွယ်တဲ့နီလန်းနေနဲ့ကာကွယ်ရမှာပေါ့နော်အဲ့တော့ကုသယောဂအားလုံးချုပ်မင်းဆရာတို့ပြောမယ်ဆိုလို့ရှိရင်ကာကွယ်ဆေးနဲ့တားလို့ရတဲ့ကုသယောဂတွေဆရာတို့ကကာကွယ်ဆေးထိုးပြီးတားကြတယ်အဲ့တော့ဒီသွေးလွန်တုတ်ကွေးကတော့လောလောဆယ်ကာကွယ်ဆေးထိုးကာကွယ်တာမျိုးမရှိသေးဘူးအခုတော့စံသက်အောင်မြင်နေပြီလို့သိရတယ်ပေါ့နော်အဲ့တော့တကယ်၍များဒီလိုစံသက်အောင်မြင်ပြီးသွားပြီဆိုလို့ရှိရင်တော့မြည်သူမဆိုဒီသွေးလွန်တုတ်ကွေးကာကွယ်ဆေးထိုးပြီးတော့ကာကွယ်သင့်တယ်ပေါ့အဲ့တော့ဒီကာကွယ်ဆေးမပေါ်မီဆက်ချားမှာဆရာတို့ယောဂဖြစ်ပွားမှုမရှိအောင်ဘယ်လိုကာကွယ်ကြမလဲပေါ့နော်အဲ့တော့ကာကွယ်ရဲ့ညာမှာဆရာတို့ကဒီယောဂတစ်ခုရဲ့ဟိုကူးဆက်ပုံနီလန်းကိုတေချာတိမယ်ဆိုရင်ဆရာတို့မကူးဆက်အောင်ကာကွယ်နိုင်တယ်ကူးဆက်ပုံနီလန်းနေတဲ့မှာဆရာတို့ကအားအနည်းဆုံးနေရာကနေထပ်တောက်ပြီးတော့ဒီကူးဆက်မှုမရှိအောင်လုပ်ရတယ်
တိလတုတ်ကွေးယောဂဟာယောဂပုတေဆောင်လာတဲ့ချိန်ကြားကြိုက်ခံရာကနေကူးဆက်ခံရခြင်းဖြစ်ပါတယ်ယောဂပုတေဆောင်တဲ့ချိန်ကြားတွေဟာရေကြည်ရေတန့်မှာသာပို့လောက်လန်းတွေဖြစ်နေစတဲ့ပောက်ခွားလေးရှိပြီးအိမ်နဲ့အိမ်ပြင်ပတ်ဝန်းကျင်မှာရှိတဲ့ရေကြည်ရေတန့်ခိုအောင်တဲ့နေရာတွေနဲ့ရေဝတ်တဲ့နေရာတွေမှာပို့လောက်လန်းတွေတွေ့နေရပြီးဆိုရင်ချိန်ကြားတွေပောက်ခွားလာတော့မယ့်လက္ခဏာပဲဖြစ်ပါတယ်ချင်ညာတွေကိုပို့လောက်လန်းပေါ်ရမှာကလေးကစတင်ရှင်းလင်းတုတ်တင်ထားခြင်းဟာတိလတူကွေးယောဂကူးဆက်ပုံနီလန်းရဲ့အားအနေဆုံးနေရာကနေဖြတ်တောက်ကာကွယ်ထားခြင်းဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ချင်းတွေကိုဘခုဟိုဥမှုနိုင်အောင်ဆရာတို့ကဖုံးသွင်းလဲစနီးတွေဖြစ်လာတဲ့ပို့လောက်လန်းတွေတုတ်တင်တဲ့နီးချင်းတက်ကြီးချင်းဖြစ်လာတဲ့အခါမှာဆရာတို့ကရှင်းလင်းထားတယ်နဲ့ပိုသက်စီဖြန်းတဲ့နီးတွေနဲ့ဆရာတို့သုံးမယ်။နောက်ဆုံးကတော့ကိုယ့်ကိုချင်းမကက်ခံအောင်နီးတွေနဲ့ဆရာတို့နေမယ်ဆိုရင်သွေးလွန်တုတ်ကွေးကိုကာကွယ်ရရောက်ပါမယ်။
ချင်းကြားဖြစ်လာမဲ့ပိုးလောက်လန်းလေးတွေပေါက်ဖွားလာခြင်းမရှိစေဖို့အတွက်အိမ်သုံးရေကန်နဲ့ရေဘုံတွေကိုဖုံးထားရပါမယ်ရေဘုံရေကန်တွေအပါအဝင်ဖျားပန်းဦးတွေနဲ့အလှပန်းဦးတွေထဲမှာရှိတဲ့ရေတွေကိုမကြာခဏလဲလှယ်ပေးရပါမယ်ခြံဝင်းထဲမှာရေအောင်းနေတဲ့ခွက်တွေပုံးတွေတိုက်အဟောင်းတွေရှိခဲ့မယ်ဆိုရင်ရေခူအောင်းနိုင်ခြင်းမရှိအောင်တင်းစီထားရပါမယ်ရေခူအောင်းနေတာတွေကိုတွန့်ပြစ်ရပါမယ်ချိုးရေသုံးရေတွေကိုမကြာခဏလဲလှယ်ပေးဖို့အဆင်မပြေဘူးဆိုရင်ရေထဲမှာပိုးလောက်လန်းလေးတွေတွေ့မြင်ရတဲ့အခါရေစစ်နဲ့စစ်ထုတ်ဖယ်ရှားပေးရပါမယ်ဖုံးသွင်းလဲစစ်ကိုစနစ်တကျလှုပ်ဆောင်ပေးမယ်ဆိုရင်ပုလောက်လန်းလင်းတွေကနေချင်းကြားမဖြစ်အောင်ကာကွယ်ပေးထားနိုင်တာကြောင့်တွလွတ်တုတ်ကွေးယောဂကူးဆက်ပြန်ပွားမှုကိုရောကြစေနိုင်ပါတယ်ချင်းကြားအဖြစ်ကူးပြောင်းလာတဲ့ချင်းတွေခိုအောင်မနေနိုင်စေဖို့အတွက်အိမ်ပတ်ဝန်းကျင်မှာရှိတဲ့ခြုံတွေကိုရှင်းလင်းထားသင့်ပြီးအိမ်တွင်းမှာလည်းချင်းခိုအောင်နိုင်တဲ့နေရာတွေမရှိအောင်ဖန်တီးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ပြီးတဲ့အခါမှာချင်းဖြစ်လာပြီကိုကဒီနေရာမှာမတားဆီးနိုင်တော့ချင်းဖြစ်လာတော့ချင်းကိုဘယ်လိုကာကွယ်မလဲအဲ့တော့ချင်းဆိုတာသိတဲ့အတိုင်းပဲအမှောင်ကြိုက်တယ် เนาะအပြင်ရိတ်တွေเนาะသိရိတ်ဝါးရေးရှိတဲ့နေရာတွေမှာများနိုင်တော့ကိုယ့်ရဲ့အိမ်ပတ်ဝန်းကျင်တွေကိုတန့်ရှင်းเนาะဒီချင်းပကောအောင်လင်းလင်းချင်းချင်းရှိအောင်ရှင်းလင်းထားအောင်အဲ့တော့မိုးရင်းဆိုတော့ပင်နေတယ်ရပြီပေါ့เนาะအပင်နေပေါက်လာတဲ့ຢာတိဖြစ်တဲ့အခါမှာဆရာတို့ထုံတွေပိတ်ပေါင်းနေကိုကိုယ့်အိမ်နားပတ်ဝန်းကျင်မှာရှင်းလင်းဖို့လိုတယ်ဒီတိုက်ပေါ်မှာနေတဲ့သူတွေနေနေရလေမှောင်ရိတ်ကြတဲ့နေရာတွေမှာဆရာတို့ချင်းတွေကိုသတိထားပြီးတော့ရှင်းလင်းဖို့လိုတယ်ပေါ့
နှစ်စဉ်နှစ်တိုင်းအခုလိုမိုးဥလေဥကြအချိန်ကာလတွေမှာသွေးလွှတ်တော်ကွေးကြောကဖြစ်ပွားမှုနှုန်းမြင့်တက်လေရှိတာကြောင့်ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုချင်ကိုက်မခံရအောင်သတိပြုကာကွယ်ထားသင့်တယ်လို့သွေးလွှတ်တော်ကွေးကြောကလည်းပတ်သက်ပြီးအတွေ့အကြုံရှိခဲ့တဲ့သူတွေကပြောပါတယ
်အဓိကကတော့ချင်မကိုက်အောင်နေရမှာပေါ့အဲချင်မကိုက်ဖို့ကလည်းအဲ့လိုမျိုးအခုလိုမိုးရင်းရာတွေရောက်လာပြီဆိုလို့ရှိရင်အဲ့လိုမျိုးနှွေဘာလဲပေါင်းမိလက်ရှိအင်ကြီးလက်ရှိတို့ထမိန်တို့ပေါ့နော်ခလေးတွေဆိုလို့ရှိရင်လည်းအဲ့လိုမျိုးလုံးလုံးချုံချုံလေးတွေပေးပေါ့နော်အိပ်ပြီးအိပ်တဲ့ချိန်ကျလို့ရှိရင်လည်းချင်အောင်နဲ့တိုက်တာအကောင်းဆုံးပါ
အခုဆိုရင်ပေါ်ပေါက်လာတဲ့ဒီကျွန်တော်တို့ဖြန်းစည်းတွေပေါ့ချင်းစည်းတွေကာကွယ်တဲ့အရာလေးတွေဖြန်းပေးတယ်ပြီးတဲ့အခါမှာတော့ကျွန်တော်ကတော့အိမ်မှာညနေကလေးနှစ်ယောက်ပြန်ရောက်တာနဲ့ချင်းနောင်တစ်ယောက်တစ်လုံးစီထဲမှာတစ်ယောက်အိမ်ချင်းနောင်လေးထဲမှာသူတို့ homework လုပ်တာအစားချင်းနောင်ထဲမှာပဲပြီးရင်ချင်းရိုက်ပက်တန်နဲ့မျက်ကြည့်တယ်အဲဒီအရာလေးတွေကျွန်တော်ကာကွယ်ပါတယ်လို့
ချင်းနေမျိုးစုံပေါက်ပွားတဲ့အတွက်ချင်းကိုက်မခံရအောင်ကျမတို့နေရပါမယ်နောက်တော့လက်ရှည်တွေဘောင်းမီရှည်တွေမဝင်မိဘူးဆိုရင်လည်းပဲခုခေတ်မှာတော့ကျမတို့ဆေးတွေရှိပါတယ်ပေါင်တာတော်၎င်းလိုရှင်းတော်၎င်းပေါ့နော်ချင်းကာကွယ်တဲ့အရာတွေရှိပါတယ်အဲ့ဒါတွေကျမတို့ကာကွယ်ပြီးတော့နေထိုင်သွားသင့်ပါတယ
်ထိုင်လင့်တုတ်ကွေးယောဂဖြစ်ပွားမှုနှုန်းမြင့်တက်နေတဲ့အချိန်ကာလမှာမိမိတို့ရဲ့ရင်သွေးငယ်လေးတွေကိုချင်းကိုက်မခံရအောင်သတိပြုပြီးကြိုတင်ကာကွယ်ထားသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆော်ပါ
လူလူနဲ့ဂျမားရေးကဏ္ဍကိုနာဆင်ခဲ့ရတာပါခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံမှာတက်မတော်နဲ့ NRD အစိုးရအကြားသဘောထားကွဲလွဲမှုကြီးထွားနေပြီးစစ်တပ်ကအာဏာသိမ်းနိုင်တဲ့အခြေအနေတောင်ရောက်သွားခဲ့တယ်လို့မြန်မာအရေးသုံးသပ်နေကြသတင်းစာဆရာကြီးသူဦးကဒီရက်ပိုင်းအတွင်းသုံးသပ်လိုက်ပါတယ်ဆိုတော့အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေဟာတကယ်ပဲအဒီလောက်တင်းမာနေပါသလားမြန်မာနိုင်ငံကိုအမြဲလိုလိုသွားရောက်ပြီးတော့မြန်မာအရေးထက်ထဲဝင်ဝင်ထိတွေ့သုံးသပ်နေသူဦးဝင်းမင်းနဲ့ဥကျော်စန္ဒတို့ဆွေးနွေးသုံးသပ်ကြတဲ့အခါဦးဝင်းမင်းကအခုလိုစပြောပါတယ်
အဲ့ချင်းရောစိုးလိုက်ကောင်းလိုက်တက်လိုက်ကြလိုက်ဖြစ်နေတဲ့သဘောရှိတာပေါ့နော်ဖြစ်လာတဲ့ကိစ္စရပ်တွေပေါ်မူတည်ပြီးတော့ဆက်ဆံရလဲအကြောင်းလဲဖြစ်နေတာပေါ့ဥပမာဆိုလို့ရှိရင်ဒီစခိုင်းကိစ္စတွေဆက်ဖြစ်တဲ့အချိန်မှာဒီတက်မတော်နဲ့ဆွေရနဲ့သဘောထားကမတူဘူးလေအဲ့တော့အဲ့ဒီတုန်းကဒီအခုလိုမျိုးအစည်းအဝေးတစ်ခါခေါ်ခဲ့တယ်အခုတော့လူမဆုံးဘူးပေါ့နော်အဲ့အဲ့ဒီအစည်းအဝေးမှာတုန်းကဆိုလို့ရှိရင်တော့ဒီကာကွယ်ရေးဦးစီးချုပ်ကအခန်းထဲကနေပြီးတော့အရင်ထွက်လာတဲ့ဒေါ်ဆန်းစုကြည်နောက်မှထွက်လာတယ်အဲ့ဒီခါကျတော့အဲ့ဒီတုန်းကဒီဆက်ဆံရေးအခြေအနေကတော်တော်ဆိုးခဲ့တယ်လို့များကသုံးသပ်ခဲ့ကြတာပေါ့ကြာနော်အခုထထောင်ပုံများတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အခုတစ်ခါလုံးရတဲ့နှစ်ပတ်ကအစည်းအဝေးအပြီးမှာတော့စကားပြောပြီးတော့အတူတူထွက်လာတဲ့အနေအထားမျိုးကျွန်တော်တို့ပုံတွေမှာတွေ့ရတာဟိုအဲ့ဒီခါကျတော့အိုးအင်ရတဲ့ဆန်လို့ရှိရင်တော့နည်းနည်းတော့အလိုတော်ဆန်ရတဲ့ဖြစ်လာသလားပေါ့နော်အဲ့လောက်ကျွန်တော်တို့ယူဆကြည့်လို့တော့ရပါတယ်အလုံးကြောကြီးတော့မဟုတ်ဘူးပေါ့ကြာနော်ဘာလို့လဲဆိုတော့အခုလဲသဘောထားကွဲနေတဲ့ကိစ္စတွေရှိနေတဲ့ခါကျတော့လေဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမှာဂျာဖြစ်ပြီးတခုမေးချင်တယ်ဘယ်လိုကြောင့်ကာလုံမဟုတ်ဖဲနဲ့ပုံစံတစ်မျိုးနဲ့ဖြစ်နေရသလိုမလဲ
အဲ့ဒါတော့ကျွန်တော်ထင်တယ်အဓိကအစိုးရဘက်ပေါ်မူတည်မယ်ထင်တယ်အစိုးရအနေနဲ့ဟိုဘာကြောင့်ကာလုံမခေါ်ချင်လဲဆိုတာကတော့အစိုးရပဲအဓိကပြင်မဲ့သဘောရှိတာပေါ့နော်အဲဒီမှာချက်နိုင်ကြီးတွေကတော့ကာလုံးမှာတက်မတော်ဘက်ကလူပိုများတယ်ကာကွယ်ဦးစီးချုပ်အနေနဲ့ပေါ့နော်ပြောအားဖို့ရှိမယ်အဲ့လိုမျိုးယူဆမှုတွေရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်ဘက်ကတော့ဒီကာလုံးမှာသူတို့မဲခွဲဆုံးဖြတ်လို့မရှိဘူးဆိုပြီးတော့ပြန်ပြီးတော့ဟိုတရားဝင်ပြောထားတာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့ခါကျတော့ဟိုဘာကြောင့်မခေါ်ပြလဲဆိုတော့အစိုးရပေါ်အဓိကမူတည်မယ်ထင်တယ်တက်မတော်ဘက်ကတော့ခေါ်စီခြင်းတဲ့သဘောထားမျိုးရှိပုံရပါတယ
်ဟုတ်ဆိုကာလုံးမဟုတ်ဘဲနဲ့အစိုးရဘက်ကလူကျင်တဲ့ပုံစံတိုင်းခေါ်လိုက်တဲ့ဆိုရတာတက်မတော်ဘက်ကလိုက်လျောတဲ့အရေးအယံလို့တော့ပြန်ပြင်းဆုံးသက်ရင်ရနိုင်တယ်လား
ဒီနေရာမှာတော့အခြေပိုင်းကောက်ဆောင်မြောက်ကစစ်စင်ပေါ်အဓိကမူတည်တာပေါ့နော်အခုနောက်ဆုံးခေါ်တဲ့ဒီဝေးကိုကြည့်မယ်ဆိုရင်တော့အရင်တစ်ခေါက်နဲ့ရှင်းလိုက်ပေါ့နော်အစိုးရဘက်ကနေပြီးတော့လှုပ်ထတာတွေကိုရှင်းပြတဲ့သဘောမျိုးပေါ့နော်အဲ့လိုသဘောမျိုးဒီတစ်ခေါက်မှာတော့ပို့တွေ့ရတယ်ပေါ့နော်ဒီကာလုံးစီဝေးနဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်နောက်ကာလုံးစီဝေးမှာတော့ဟိုဖြစ်လေရှိတာကနေတဲ့ကိစ္စတွေပါအားလုံးပေါ့နော်ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေအားလုံးပြောပေးမယ်ဒီတစ်ခေါက်မှာတော့ဒီရခိုင်ကိစ္စကိုအဓိကပြောသွားတာကိုအဓိကတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီတစ်ခေါက်အစည်းအဝေးမှာကျွန်တော်ရဲ့မိတ်ဆွေကြီးလယ်ရီဂျီကင်ရေးထားတဲ့ဆောင်းပါးထဲမှာတွေ့ရပါတယ်တက်မတော်အရာရှိဆောင်တွေပြောတဲ့စကားဆွေးသူကူကာပြီးရေးထားတာဒီတစ်ခေါက်ဆွေးနွေးပွဲမှာရခိုင်ကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့အတွက်ကြောင့်ဒီကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဆွစ်သ န်တမန်ခရစ်စတင်းဘာဂင်နာကစစ်သက်ပြီးခဲ့ရတယ်။ဘာကြောင့်လဲဆိုတော့ဘုံကြီးမြောင်းလိုင်းဘက်ကတိုင်းပြည်ကိုဒေါန်ဆန်းစုကြည်အနေနဲ့မထိတ်နိုင်ဘူးဆိုရင်ကျွန်တော်တို့ပြန်သိမ်းရလိမ့်မယ်ပြောတဲ့အထီးတော်မှဖြစ်ခဲ့တယ်ဆိုတော့သူကရေးထားတာတွေ့ရပါတယ်။ဘယ်လောက်ဖြစ်နိုင်မှာလဲကိုမင်းလား။
ဟုတ်ကဲ့အဲ့ဒီနေသားရတော့အတိအကျမသိဘူးပေါ့ဆရာနော်ဘာလို့လဲဆိုတော့ဒီဆွနဝဲတွေကတော်တော်များများဒီတင်းအပြင်ပေါက်ကြလေးနေတာ哦ဒါပေမဲ့ကျွန်တော်ယုံကြည်တာကတော့အခုချိန်မှာပေါ့နော်လူကြွေးကောင်ဆရာလည်းပါလာပြီးဖြစ်တဲ့အတွက်ဒေါက်တာစုကြည်ရောပုံချုပ်မှုကြီးမရောက်နိုင်တော့ပေါ့နော်နှစ်ဖက်လုံးကဒီချိန်မှာပူပေါင်းဆောင်ရမယ်ဆိုတဲ့အနေထားတော့နားလေလာရတော့ဆရာယူဆတယ်ဟိုဖြစ်နေလို့ရှင်တော့ဥမာစုံစမ်းရေးကော်မရှင်ပါပေါ့နော်နိုင်ငံခြားသားထဲရမျိုးကိုတက်မလို့အနေနဲ့အစင်တိုက်တော့ဘယ်လိုကန့်ကွက်တယ်လွှတ်တော်တွေမှာလည်းတရားဝင်ကန့်ကွက်ထားတယ်။ဒါပေမဲ့လည်းအခုကနိုင်ငံတကာယုံကြည်မှုရအောင်လုပ်ရတာဖြစ်တဲ့အတွက်လိုအပ်ချက်ကိုတော့တက်မလို့ဘက်ကနားလည်လာတယ်လို့တော့ကျွန်တော်ယူဆတဲ့အတွက်သူတို့မြောက်ဒီအဖြေတစ်ခုကိုရမှာတော့ပူပေါင်းဆောင်ရွက်မယ်အလားလာကတော့ပုံများမယ်ထင်တယ်။ဒီချိန်ချောက်ပြီးတော့အာဏာသိမ်းမယ်ပါ냐ပြောရတဲ့ဆာလို့ရှိရင်လေ
။ဟုတ်ကဲ့ဒီအချိန်မှာဖြစ်နေတဲ့ပြဿနာကအာဏာမက်တဲ့သဘောနဲ့တိုင်းပြည်ရဲ့ပြဿနာကိုဖြေရှင်းတဲ့ကိစ္စမှာပဲသူတို့သဘောထားကိုယ်စီယာညှိနှိုင်းကြရရှိလိမ့်မယ်။ငါအာနာမဲလို့အာနာသိမ့်မယ်။ငါသမဒလူချင်းလို့အာနာလူချင်းလို့ဆိုတဲ့သဘောထားမျိုးတော့မတွေ့ရဘူးလို့ကျွန်တော်လည်းထင်မိတယ်
။ဟုတ်ကဲ့။အခုလောလောဆယ်မှာတော့တက်မတော်အနေနဲ့ဒီအာနာသိမ့်ရလောက်တဲ့အဆင့်တော့ကျွန်တော်ညာမမြင်သေးဘူး။အလုံးစုံတက်မတော်အနေနဲ့ဟိုလိုအပ်လို့ရှိရင်တော့အရင်လည်းလုပ်ခဲ့မှုတဲ့ဒီရခိုင်ဒေသမှာမထိနိုင်လို့ရှိရင်ပေါ့နော်။ရေးပေါ်ရှင်နေစင်ညာပေးဖို့တောင်းဆိုခဲ့တာမျိုးတွေကတော့အချိန်ကောင်းရှိနိုင်ခဲ့တယ်။အစိုးရဘက်ကတော့ဒီဥသိမ့်ချင်းလက်ထက်နဲ့ကွာလာကတော့ရေးပေါ်အချိန်ကိုမပေးခဲ့တဲ့အခြေမျိုးဖြစ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။ဒါပေမဲ့တိုင်းပြည်တစ်ခုလုံးအာဏာသိမ်းမဲ့အနေအထားမျိုးကတော့ကျွန်တော်တို့လည်းဘုံဝီမေးအောင်လိုက်အဲ့လောက်ထိတော့စဉ်းစားမဲ့အနေအထားမျိုးကျွန်တော်တို့မထင်ဘူး
။ဆိုတော့တက်မတော်ထဲမှာတော့အထူးသဖြင့်ထိပ်ပိုင်းခေါင်းဆောင်တွေအထက်မှာအကြမ်းမြင့်ကြည့်ရင်သူတို့ရဲ့ဘုံဝီမေးအောင်လိုက်တယောက်ထဲရဲ့အမိန့်ကိုနားခံကြသလားသူတို့မဟုတ်သူရဲ့နောက်ွယ်ကလူအပြင်ထွက်သွားတဲ့လူတွေကတော့ဘယ်လိုသဘောထားမျိုးနဲ့သူ့ကိုတိုက်တွန်းနိုင်တယ်လဲဆိုတာလည်းပဲကိုင်းမင်းစီလောက်နည်းနည်းသုံးသပ်ပါအောင်။
ဟုတ်ကဲ့အဓိကတော့တက်မတော်မှာလက်ရှိတာဝန်ရှိတဲ့ဖြည့်စွန်းရလူပဲအဓိကအားနာရှိလေးရှိတယ်။ကျွန်တော်တို့ရှိတော်လည်းပဲပေါ့နော်။အဓိကတော့ကာကွယ်ရေးစစ်ချုပ်ရဲ့သဘောထားဟောပဲဒီသူတွေကထင်ထတာများလေးရှိတယ်ပေါ့နော်။ဒီဘေးအားတို့နောက်ကားတို့အပြင်အားတို့ဘလောက်ပဲကြောပြောပေါ့နော်။ဒီဆုံးဖြတ်ချက်ကတော့ကာကွယ်ရေးစစ်ချုပ်လက်ထက်မှာပဲအဓိကရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်။နောက်တစ်ခုကကောလာဟလကြားတာပေါ့လေ။အခု NLD ပါတီရဲ့ညီလာခံမှလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်တက်မတော်ကိုလည်းပူပေါင်းပါဝင်စီရင်းနဲ့ကောလာဟလသတင်းကြတာပေါ့လေဒေါအောင်ဆန်းစုကြည်ကလည်းပဲဗိုလ်ချုပ်မှုကြီးအငင်းသားဦးသန်းရှူကိုသွားပြီးတော့တိုင်ပင်တော့ဦးသန်းရှူကလည်းပဲသဘောတူချင်းတယ်လို့သူကဒါသူသဘောထားအောင်ပြောတာပြောကြည့်ရလေဘာညာဆွေပြောလိုက်တယ်ဆိုလို့ကောလာဟလတွေကြားပါတယ်ဆိုတော့အဲ့လိုပြောကြည့်ဖြစ်ပြီလားပြောရင်တော့သူလက်ခံလိုက်မယ်ထင်ပါလားဒီကိစ္စနဲ့ပတ်သက်ပြီ
းအဲ့ဒါတော့ဆိုတော့လေအတိအကျတော့မသိနိုင်ဘူးဆရာနော်ကျွန်တော်ဦးကြီးမေအောင်လိုင်းနဲ့ဒေါက်တာစုကြည်နဲ့ကြားထဲမှာသင်္ဘောပွဲတွေပစုံတရာရှိနေတယ်လို့တော့ကျွန်တော်တို့ကြားပါတယ်။ဟိုအလွတ်သဘောဟလာတွေ့ကြတာလေးတွေရှိတဲ့ခါကျတော့အခုလိုကိစ္စမျိုးကပြောကောင်းလဲပြောနိုင်ပါတယ်။ဒါပေမဲ့ကျွန်တော်ကတော့ဘူဂျုံမူကြီးဘောင်တန်းရှင်နေနေပေါ့နော်။ဟိုဘလူပဲဟိုပြောသည်ဖြစ်စီလက်ရှိကာကွယ်ဦးစီးချုပ်အနေနဲ့ကတော့ဒီတက်တော်ရဲ့အခက်အခဲကိုရှော့ပေးမယ်အနေထားမျိုးပေါ့နော်ကျွန်တော်မတွေ့သေးတဲ့အတွက်အဲ့ဒီအနေထားကချက်လာဖို့အလားလာနည်းမယ်ဆိုတော့ကျွန်တော်ထင်တယ
်ဆိုတော့အခုလောလောဆယ်မှာအဓိကရင်ဆိုင်နေရတဲ့ကွယ်လွယ်မှုတက်မတော်နဲ့ NLD အစိုးရနဲ့ဂျာမာအထူးသဖြင့်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်မျိုးဂျာမာအဓိကအခက်အခဲကရခိုင်ကိစ္စနဲ့ပတ်သက်လို့ပဲလားရခိုင်ကိစ္စစုံစမ်းရေးကော်မရှင်မှာတငံရသားထည့်ရေးမထည့်ရေးကိစ္စလောက်ပဲဟုတ်သလားတခြားဘက်ကိစ္စများရှိနေသေးတယ်ထင်တယ်အခုလောလောဆယ်လယ်ရီသုံးသက်တာကတော့နိုင်ငံသားသားထက်မယ်ဆိုတဲ့နေရာမှာလဲအာဆီယံကုစလေတယောက်ကိုထက်မယ်စစ်တပ်ကတော့မွတ်စလင်မဖြစ်စေရင်ဘူးအနောက်တိုင်းမှာမဖြစ်စေရင်ဘူးနိုင်ငံသားသားကုစလေမှာလို့သတင်းရရဲ့ဆွေးသူကရေးတယ်ဆိုတော့အခုလောလောဆယ်မှာအစိုးရကရတာကလည်းပဲအာဆီယံကုစလေတယောက်ကိုထက်မယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်ပွဲရှိလို့သုံးသပ်ပါတယ်ဆိုတော့ဒီကိစ္စမှာသဘောတူညီမှုရမယ်ထင်သလားဒါထက်အပြင်အရေးကြီးတဲ့ကိုယ်လွှမ်းမှုကဘာများရှိနေသေးတယ်ထင်တယ်ကိုမင်း
โอเคโอ้ยไอ้ที่ชากาเราละเผ่าตบอราจริงๆมามากว่าหาหมู่นี่ชินเลยมาเลยคอมมิชชั่นไอ้สัตว์มาเลยในเนี่ยละแค่ในเนี่ยมาเลยป่วยปรามหมู่ชินเลยตะโลตะชากวยซะละที่ใส่เลยอายยอชื่อเลยแล้วฉันอยู่ซะบาเลยบาลุเลยสรเอายกกับป่วยบีคาลาเนี่ยปะเนาะอธุทะทีเนาะดีดอสสุจิซุยาอเนเนี่ยกาดีป่วยซิโอชุบโผ่เผาเลยอยู่อดิกาอาจารย์เนี่ยเมสเสร็จเกเรคาจาแล้วตํารวจบักกาจะเปลี่ยนตอนเลย ဒီဖွဲ့စည်းပုံပြည်ရင်ကြောင်းလေးရေကိုလုံးဝလက်မခံနိုင်မယ်နဲ့ဖွဲ့စည်းပုံကိုအတိလဲကာကွယ်မယ်ဆိုတဲ့ဘက်မျိုးရှိတဲ့ခါကျတော့ကျွန်တော်မြင်ရတော့အဲ့နှစ်ခုဟာထိတိုက်တွေ့ရတာကကျွန်တော်ထင်တယ်ရှင်းအမြင့်ပေါ့နော်စပြီးတော့အစိုးရပေါ်ထွက်လာကြတဲ့ကဖြစ်လာခဲ့တဲ့တင်းမာမှုပိုကြီးတယ်လို့ကျွန်တော်ယူဆပါတယ်အဲ့လက်ရှိအချိန်မှာလည်းအဲ့ဒီတင်းမာမှုကကျွန်တော်ထင်တယ်ဆက်ရှိကောင်ရှိနေနိုင်ပါတယ်ဘာလို့လဲဆိုတော့မကြခင်ကဒီ NLD ရဲ့အညီလာခံမှလည်းဒါကိုဥစားပေးတစ်ခုအနေနဲ့ထည့်သွင်းထားတာကိုတွေ့ရတဲ့အတွက်လေဒါပေမဲ့အချိန်ထဲမှာရင်းကျိလုံငန်းစီကနေတဆင့်ပေါ့နော်ဖွဲ့စည်းပုံကြောင်းမယ်ဆိုတဲ့သဘောမျိုးတောင်ဆက်စစ်ကြည့်နေတဲ့နောက်ပိုင်းပြောလာတဲ့အနေအထားမှာတော့တော်တော်နဲ့တဆုံတရားတော့အနည်းဆုံးပြန်ရှိလာတဲ့သဘောမျိုး
ဟုတ်ကဲ့အဲ့တော့အဲ့ညဉ့်ညံရေးကိစ္စမှာရောသဘောတူညီမှုရကြရလားဆိုရနဲ့တမန်တော်နဲ့
ဒီဖွဲ့စည်းပုံကိုကြောင်းရေးအတွက်ဒီနေ့ညဉ့်လုံငန်းစီကိုအများဆုံးတက်ချင်တာလားဆိုတဲ့စနစ်ချက်မျိုးတမန်တော်ကဖြစ်လာလို့ရှိရင်တော့လေကျွန်တော်တင်တဲ့ဒီတမန်တော်အနေနဲ့ကတော့ညဉ့်ညံလုံငန်းစီကအဖို့ရေးကြည့်ရတယ်ဆိုတာသုံးသက်တာဟုတ်အဲ့တော့အဲ့လိုအနေထားမှာတော့နှစ်ဖက်ကိုကွဲလဲချက်တွေတင်မှာမှုတွေရှိကောင်းရှိလာနေပါလားအ
ာတိုင်းရင်းသားတွေနဲ့ညီညာရင်ကိစ္စမှာတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စသူတို့ဆော့ပေးပါမလားအဲ့တော့လက်နဲ့အရင်ချပြီးမှအကြံပြင်းပြောမယ်ဆိုရင်ပေါ့လေဒါသူတို့သူတို့စီမှာ
တက်မတော်အနေနဲ့လည်းအဲ့ဒီကိစ္စကဟိုအပြောင်းလဲဟိုဖြစ်တတ်တယ်ပေါ့နော်တက်လိုက်ချလိုက်ဖြစ်တတ်ပါတယ်ဟိုတချို့အချိန်တွေမှာအရင်တော့ဆိုလို့ရှိရင်တော့ဒီဒီတရားလို့ခေါ်တာပေါ့နော်နောက်ဆုံးကြလို့ရှိရင်တော့ဒီလက်နဲ့ချက်စင်းဘက်ကိုသွားတာပေါ့တိုင်းလာဒီဘက်ကတော့ SSR လို့ဒီလုံခြုံရေးတစ်ခုလုံးပြင်ပြောင်းလဲရေးဆိုပြီးတော့ပြောကြတာပေါ့ဒါပေမဲ့ဘာပဲဖြစ်ဖြစ်အဲ့ဒီကိစ္စကိုတက်မတော်အနေနဲ့ရင်ရှည်တဲ့တင်ခဲ့ရတာနေအခုနောက်ပိုင်းအစ်တစ်ပြေတော့ဒီ KNU ကဒီဘူချိုကြီးငူတူးနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်ပြင်းပြထန်ထန်အဲ့ဒီကိစ္စတွေပြောတာသိမချအောင်ပေါ့နော်အခုပြင်လုံးမှာလည်းပြင်းပြထန်ထန်အဲ့ဒီကိစ္စတွေကိုပြောမဲ့အနေထားမျိုးတကယ်ရှိခဲ့ရတယ်အခုတော့လည်းညော့သွားတဲ့သဘောရှိတဲ့အတွက်တင်မှမှုတော့ကျွန်တော်ထင်တယ်တစုံတရာလက်တော်တော့အချကောင်းကြာနေနေပါတယ်ဒါပေမဲ့အဲ့ဒီငါတန်းပြန်နေပြီးတော့ဟိုမခွတ်ထွက်ရေးတို့အတိုင်းသားရပြည်နယ်တွေမှာကိုပိုင်ဖွဲ့စည်းပုံရေးဆွဲရေးတို့ဒီအထူးသဖြင့်တော့ကိုပိုင်ချာတန်းခွင့်ပေါ့နော်အဲ့ဒီကိစ္စတွေချန်ဆင်းနေမဲ့ဆိုရင်တော့လေတင်မှမှုတွေပြန်ချက်ကောင်ဖြစ်လာမယ်ပေါ့နော်ဒီတစ်ခါမှတော့အဲ့ဒါကိုမဆင်းနေဘဲနဲ့ဒီတင်မှမှုကိုရှော့ပြီးတော့ရနိုင်တဲ့ဆုံးဖြတ်ချက်တွေပဲအဓိကထားပြီးတော့ဆင်းရဲသွားချမယ်လို့တော့ကျွန်တော်ယူဆပါတယ်အရေးကြီးဆုံးကတော့ကျွန်တော်မြင်ရလက်ရှိဖြစ်နေတဲ့ဒီတိုက်ပွဲတွေကိုရှော့ချနိုင်ဖို့ရပ်သွားနိုင်ဖို့လေရှေ့မှာဒီဖွဲ့တွေလည်းပါလာနိုင်လေဆိုတဲ့အလားအလာမျိုးကိုဒီတစ်ခါမှပေါ်ဆောင်နေတဲ့အနေအထားမျိုးနှစ်ဖက်လုံးကကြိုးပမ်းကြလို့ရှိရင်တော့ကျွန်တော်ထင်တယ်ရှေ့မှာလာလာကောင်းပါတယ်အဲ့လိုမှမဟုတ်လို့ရှိရင်တော့လည်းဟိုတာမတ်တော်တင်ပြပဲရပြီးတော့တကယ်တမ်းရေးကြည့်တဲ့ချက်တွေကိုကျွန်တော်တို့ဖြည့်ရှင်းနိုင်မဲ့အလားအလာပေါ့နော်မျှော်လင့်ချက်လက်ကောင်းနေပါလိမ့်မယ်
ဥကြဆန္ဒရမြမအရေးတုံးသက်ချက်ကိုနာဆင်ခဲ့ရတာပါခရော်လာမဲ့စနေနေ့ည9:00နာရီတိုင်းလေးလိုက်မှာဖအကြောင်းနေဆွနေမလဲဆိုတာနာဆင်ကြည့်အောင်ပ
ါဒေါ်ရရှင်များရှင်ဒီခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြမလုံချုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်တာတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရက်ပိုင်းတုန်းကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တဲကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြစ်ရာဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလား။တိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။သောတာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်12923822555လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။တရိုက်လေးလိုက်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့အားကစားကဏ္ဍရဲ့အလဲပါ။ VOA ရဲ့သတင်းပတ်စင်အားကစားအစီအစဉ်ကနေ2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တင်ဆက်နေတာမှာဒီသတင်းပတ်မှာတော့အခုကျမတို့အတန်းလွှင့်နေချိန်မှာဒုတိယပိုင်းဆက်ကစားနေပြီဖြစ်တဲ့အုပ်စု F ကမက္ကဆီကိုနဲ့ဆွီဒင်၊တောင်ကိုရီးယားနဲ့ဂျာမနီပွဲတွေရဲ့ဖြစ်လာနိုင်ခြေရလဒ်တွေကိုကြိုတင်သုံးသပ်ထားတာအပအဝင်မြန်မာစံတော်ချိန်ကြာတာပြင်းနဲ့မနက်7:00ခွဲမှာကစားမဲ့အုပ်စု E ကဆာဘီယာနဲ့ဘရာဇီး၊ဆွစ်ဇာလန်နဲ့ကော့စတာရီကာပွဲတွေကိုကြိုတင်ခန့်မှန်းသုံးသပ်ထားတာတွေကိုထုတ်လွှင့်ပေးမှာပါ။အားကစားဆောင်မရှင်နေဖြစ်ကြတဲ့ကိုဝနာကိုကိုဝင်းကျော်မင်းတို့နဲ့အတူသုံးသပ်ဆွေးနွေးထားပြီးကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်။
ကိုနောက်ကိုနဲ့ကိုဝင်းကျော်မင်းကြီးကျေးဇူးပါပဲဒီကနေ့ဗုဒ္ဓနေ့ကျွန်တော်တို့အခုအတန်လှည့်နေတဲ့အချိန်မှာ
အုပ်စု F ကတောင်ကိုရီးယားနဲ့ဂျာမနီမက္ကဆီကိုနဲ့ဆွီဒင်လေးသင်းနှစ်ပွဲကန်နေပြီပေါ့ဗျာဆိုတော့ပထမပိုင်းပြီးသွားပြီပထမပိုင်းရလတ်တော့ကျွန်တော်တို့ကဒါကြိုပြီးတော့သွင်းထားတာဆိုတော့ပထမပိုင်းရလတ်တော့ကျွန်တော်တို့ကိုယ်တိုင်မသိရသေးဘူးဒါပေမဲ့ဒီပွဲနှစ်ပွဲရဲ့အလားအလာဘယ်လိုများသုံးသပ်ကြတယ်လဲဂျာမနီက3မှတ်ရထားတယ်တောင်ကိုရီးယားအမှတ်မရှိဘူးမက္ကဆီကိုက6မှတ်ရထားတယ်ဆွီဒင်က3မှတ်ရထားတယ်ဆိုတော့ပထမအဆုံးတောင်ကိုရီးယားဂျာမနီကိုကနာကိုဘယ်ဘက်ကလဲ
အဲကျွန်တော်တို့ဂျာမနီပဲဗျာအဲဂျာမနီကတော့အဖွဲ့ပွဲမှာတော့သူတို့မက္ကဆီကိုရှုံးခဲ့တယ်ဘာလို့လဲဒါပေမဲ့ဒုတိယပွဲမှာသူဆွီဒင်နဲ့ပွဲမှာကိုယ်နဲ့အကြောင်းလဲလို့ပြီးတော့သူတို့တော်တော်ဟိုဂျင်းတစ်ထိတ်တယ်ဗောတော့နောက်ဆုံးမှာတော့လိုချင်တဲ့ရလတ်တော့ရခဲ့တယ်ဗျာအဲ့တော့တောင်ကိုရီးယားနဲ့တွေ့မှာဆိုတော့တောင်ကိုရီးယားကတော့ဒီအဆုမှာအားအနေဆုံးဆိုတော့ဒီပွဲမှာလည်းဂျာမနီရဲ့အသာစီးနဲ့ကစားနိုင်မှာတော့ဘောင်းဆိုလက်ရှိချန်ပီယံအတင်းတဲ့အနေနဲ့လည်းဒီပွဲမှာပြောလေးကြုံလိမ့်မယ်အဲ့တော့ကျွန်တော်မြင်တော့ဒီပွဲမှာဂျာမနီပဲနိုင်နေတယ်ဗျအခုပြတ်မပြတ်ပဲကြည့်ရမယ်လို့ပဲသုံးသပ်ချင်ပါတယ်ဗ
ျဟုတ်ကဲ့ဗျကိုဝင်းကျော်မင်းကရောဂျာမနီပဲလား
အဲဟုတ်ကဲ့တော်လည်းဒီပွဲမှာကိုကနာကိုနဲ့အမြင်တော့တူရမှာအဓိကတော့ဂျာမနီပေါ့ဒီလက်ရှိကမ္ဘာချန်ပီယံအတင်းနေတဲ့ဒီပွဲကိုဒီဖြစ်မနေအဲကစားမယ်လို့ကျွန်တော်လေ့စားမိတယ်ဒါပေမဲ့တော်နည်းဆိုရင်တော့ဒီတောင်ကိုရီးယားအနေနဲ့သူရဲ့ဂုဏ်သိက္ခာရပါတော့ဆုံးပွဲကိုဒီဘယ်လိုတုံ့ပြန်လဲနောက်ပြီးတော့ဒီဂျာမနီခံစစ်မှာပိုတန်ရလဲ
အနီးတီးပြီးတော့ထွက်တာ
ဆမ်းမဲရလဲဒီတန်ရကြံစည်ရှိနေတဲ့အတွက်ဂျာမနီခံစစ်ကတော့နည်းနည်းကြုံးကန်ရဖို့တော့ရှိခဲ့ကအဲခုနကဘဝနာကိုပြောလို့ဂိုးပြတ်မပြတ်စောင့်ကြည့်အောင်ကျွန်တော်ထင်တယ်ဒီဘက်မှာဂျာမနီကဒီအနိုင်ဆုံးမှတ်ရဖို့တော့ပဲဥတည်လာမှာဆိုတော့ဂိုးတော့မများတော့ဘူးကျွန်တော်နေတာတုံ့တက်ချင်တယ်အနည်းဆုံးဝမ်းစီးလောက်နဲ့ပဲဂျာမနီကန်နိုင်တယ်လို့ဆိုတော့ကျွန်တော်ယူဆမိရကြ
ဟုတ်ကဲ့ဗျဆိုတော့တပြိုင်တည်းမှာကန်နေတယ်မက္ကဆီကိုဆွီဒင်ပွဲကပိုပြီးစိတ်ဝင်စားဖို့ကောင်းမယ်ထင်တယ်မက္ကဆီကိုကဒီနှစ်ကမ္ဘာဖလားမှာတော့မက္ကဆီကိုကဒါစတာပဲဗျနော်တကယ်ချန်ပီယံဂျာမနီကိုအပြတ်ဖြုတ်ထားတာပွဲဥထုပ်ပွဲမှာအပြတ်ဖြုတ်ထားပြီးတော့သူကနှစ်ပွဲနိုင်6မှတ်ရထားတာဆွီဒင်ကလည်းပဲ3မှတ်ရထားတာဆိုတော့သူ့အတွက်ကလည်းပဲအလားအလာကောင်းနေတယ်ဒီပွဲကတော့တကယ်ကိုအကျိတ်အနယ်ဖြစ်မှာပဲဆိုတော့ကိုဝင်းကျော်မင်းဘယ်သင်းခံမှန်းလဲ
ဟုတ်ကဲ့ဗျဒီပွဲမှာကျွန်တော်ကတော့ဒီမက္ကဆီကိုပဲပူကြိုက်ကြရအောင်ဆိုတော့ဆွီဒင်အနေနဲ့ဒီသူရဲ့ဒီအရှိတ်ပွဲစဉ်နောက်ပွဲမှာလည်းအကောင်းဆုံးပုံစံရှိနေခဲ့တယ်။ဂျာမနီနဲ့ပွဲမှာဆိုလည်းနောက်ဆုံးပွဲချင်းစီအကောင်းဆုံးကစားနိုင်တယ်။ဒါပေမဲ့ဒီသွားသတိထားမိကြတော့မိနစ်80နောက်ပိုင်းဆိုဆီဒင်အတင်းရဲ့ဒီဆက်ချက်ခံနေတာလည်းအားနည်းရကြ။ကစားအားလည်းနည်းနည်းကျလာတဲ့အချိန်မှာကျွန်တော်ထင်တယ်လော်ရန်တိုရိုဟာလန်ဒက်ဆိုဦးဆောင်လာမဲ့မက္ဆီကိုတိုက်စစ်ကိုတော့ဒီမိနစ်90လုံးတောက်ခံနိုင်လို့ဖြစ်နိုင်ကြ။အဲ့တော့ကျွန်တော်ဒီပွဲမှာမက္ဆီကိုပဲရွေးချယ်တယ်နဲ့အပြန်အလှန်သွင်းကိုဒီလည်းရှိလာနိုင်တဲ့အဲလိုကျွန်တော်ယူဆနေကြ။နောက်ဆုံးတော့မက္ကဆီကို2-1လောက်နဲ့ပဲအနည်းဆုံးနိုင်သွားမယ်လို့ကျွန်တော်ယူဆနေကြ
။ဟုတ်ကဲ့ကိုနာကိုကိုဝင်းကျော်မင်းကမက္ကဆီကိုတဲ့ကိုနာကိုဆွီဒင်ကိုများပေးကျင်သေးလား
။ဟုတ်ကဲ့ကျွန်တော်တော့ဆွီဒင်ကိုလည်းထပ်ပြီးတော့ညင်းကျင်နေတယ်ဘာဖြစ်လို့ဆိုတော့မက္ကဆီကိုကလည်းတော့6မှတ်တော့ရထားပြီဒါပေမဲ့ဟိုနောက်ဆင့်တက်ပြီလို့ပြောလို့ရပါမယ်တင်ချာနီးရဆိုတော့ဆွီဒင်ကိုရှုံးမယ်ဂျာမနီလည်းနိုင်မယ်ဆိုရင်အ3-6မှတ်စီတူသွားပြီးတော့နည်းနည်းလေးတွေ့ပြရမှာရှိတယ်ဒါအဲ့တော့မက္ကဆီကိုကလည်းအနည်းဆုံးတည်ရောကံမဆိုဒီကြဘောတက်မှာပေါ့နော်အဲ့တော့လက်ရှိလူစင်းရဲ့အနေထားရတော့ခုနကကိုရင်းကြောင့်ပြောခဲ့လို့ရပြီစီစဉ်မှာဒီ market verse တို့လို့ပေါ့နော်ဒီတခြားတက်ကြီးကစားသမားတွေရှိတယ်ပေါ့နော်အဲ့တော့သူတို့ဟိုတိုက်စစ်ကဒီတိုက်စစ်နေရာကလည်းလေးတယ်အထလေးတယ်ပေါ့နော်အဲ့တော့ခုနကကိုရင်းကြောင့်ပြောခဲ့လို့ပထမပိုင်းတော့ပဲသူတို့ goal တို့ဒီတက်တက်ကြွကြွနဲ့ဘောတက်လုံးခေါင်းနဲ့ကစားနိုင်မယ်ဒုတိယပိုင်းတော့မှကြက်လာနေတယ်မက္ကဆီကိုကတော့ကြောင်ရံပဲပေါ့နော်သူရှေ့ရဒီလိုဇာနိုတို့ဒီကာလိုဗီလာတို့အာနန်ဒက်တို့ကလည်းမစိုးဘူးပေါ့နော်အဲ့တော့ဒီဘက်မှာလည်းမက္ကဆီကိုရဲ့အတားရမယ်ဗျမက္ကဆီကိုတည်ရုံကိုအနိုင်ပေါ့နော
်ဟုတ်ကဲ
့အဲ့ရလည်းပဲဖြစ်ဖို့များပါတယ်ဆို
တော့ကျွန်တော်တို့မြန်မာစံတော်ကြီးဒီနောက်နေ့ကူးသွားပြီပေါ့နော်28ရက်နေ့ကြာသပတေးနေ့မနေ့အစောကြီး12နာရီခွဲမှာကြတော့အုပ်စု E ကဆွစ်ဇာလန်နဲ့ကော့စတာရီကာဘရာဇီးနဲ့ဆာဘီယာဒီအုပ်စုမှာလည်းဆွစ်ဇာလန်က4မှတ်ဘရာဇီးက4မှတ်ဆာဘီယာက3မှတ်ကော့စတာရီကာအမှတ်မရှိဘူးဆိုတော့ဆွစ်ဇာလန်နဲ့ကော့စတာရီကာကိုဝနာကိုဘယ်ဘက်ကခံမှန်းလဲ
ဟုတ်ကဲ့ဗျာဒီပွဲကတော့ကိုစာရီကလည်းဒါနှစ်ပွဲလုံးရှုံးပြီးအော်စုကနေထွက်လိုက်ရပြီမသူတို့အရင်ညံ့တာတော့မဟုတ်ဘူးပေါ့နော်ပြီးခဲ့2014ကမ္ဘာဖလားလောက်ကတော့မကောင်းဘူးပေါ့နော်ဒါပေမဲ့ဒီဂျိုအေကမ်ဘဲတို့ဘိုင်ယာရူကဒီဒီဒီကမ္ဘာဖလားမှာ2014လောက်မကောင်းတော့ပေမဲ့သူနောက်ဆုံးအနေနဲ့ရှော့တွေ့လို့တော့မရဘူးပေါ့နော်ဆွစ်ဇာလန်ကတော့ဒုတိယပွဲမှာဆာဗီယာကိုနိုင်ပြီးတော့သူလည်းအချိန်ကြီးအော်စုတက်ဖို့ကတော့အချိန်ကြီးကောင်းနေတယ်ဗျာအဲ့တော့ဒီဘက်ကတော်တော်လေးအခြေအနေတော့ရှိနေမယ်အပြန်လည်းတော့ကစားနိုင်နေမယ်ဗျာဒါပေမဲ့ရက်လက်ပိုင်းအနေထားတော့ဆွစ်ဇာလန်ပဲနိုင်ဖို့တော့များတယ်ဗျာဒါပေမဲ့ကိုစတာရီကာလည်းဒီမထင်မဖဲနဲ့တရီခံကစားသွားတာမျိုးတော့လုံးမဲ့အလားအလာလည်းရှိပါတယ်ဗျာ
ဟုတ်ကဲ့ကိုဝင်းကျော်မင်းဆွစ်ဇာလန
်ဟုတ်ကဲ့ဗျာဒီဘက်မှာတော့ကျွန်တော်အနေနဲ့ကတော့ဒီတရီကြက်လက်ထွက်လာမှဆိုရင်တော့တစ်ပြက်လုံးတည်းအခြားတော့မျိုးထင်ကြပါဘာလို့ဆိုတော့ဆွစ်ဇာလန်ကလည်းဒီ
ကစားပုံကောင်းတဲ့အသင်းတွေမှာပါတယ်။ဆာခါတို့ဒီရှာဂရီတို့လိုတိုက်စစ်ကစားသမားကောင်းတွေသင်္ဘူတွေရနေကစားသမားတွေပါနေတဲ့အတွက်ကော့စတာရီကာခံစစ်ကတော့အနည်းငယ်တော့ရုန်းကန်ရတယ်။ဒါပေမဲ့တစ်ခုရှိရတော့ဒီနောက်ဆုံးပွဲဖြစ်တဲ့အတွက်သူကုန်ဒိတ်ခါကြီးကကော့စတာရီကာရဲ့တုံ့ပြန်မှုဆိုတဲ့လမ်းခံစစ်အနည်းငယ်တော့ဒုက္ခရောက်မယ်လို့ကျွန်တော်ညီစာမြင်အဲ့အတွက်အကြံလန်သင်္ဘူရှိလာလိုက်မယ်ကျွန်တော်ထင်တယ်ဗျ။ဆွစ်ဇာလန်နိုင်မယ်ဆိုတော့ကပ်ပြီးနိုင်မယ်ဆိုတဲ့အနေအထားတစ်ခုမှာကျွန်တော်ကတော့ကော့စတာရီကာကိုပိုကြိုက်တယ်အဲ့တော့တည်ရတော့ရအောင်ယူပါမယ်လို့ကျွန်တော်ယူဆမိတယ်
ဗျဟုတ်ကဲ့တကယ်လို့သာဆွစ်ဇာလန်ကော့စတာရီကာပွဲကတည်ရထွက်တယ်ဆိုရင်ဆွစ်ဇာလန်အတွက်ကနောက်ပွဲကပိုအရေးကြီးသွားလိမ့်မယ်ဘာမှတ်မှာ
ဟုတ်ကဲ့ဗျ
ဘရာဇီးဆာဗီးယားမှာ၅မှတ်မှာဆွစ်ဇာလန်ကတည်ရကြရင်၅မှတ်ရမယ်ဆိုတော့ဘရာဇီးဆာဗီးယားရလက်ကဘယ်လိုဖြစ်သွားနိုင်မလဲကိုဝင်းကြော်မင်
းဟုတ်ကဲ့ဘရာဇီးဆာဗီးယားပွဲကတော့ဒီဝက်တကယ်ကိုသူတော့အတိုင်းပေါ့ဘရာဇီးအတွက်လည်းဒီအေးရှင်တင်ညာအရေးကြီးလို့ဆာဗီးယားအတွက်လည်းတကယ်ကိုနောက်ဆင့်တက်ဖို့ဆိုတဲ့အရေးပါတဲ့ပွဲစဉ်ဖြစ်တယ်ဟုတ်တော့ဘရာဇီးအနေနဲ့ဒီဝက်အဖြစ်မနေနိုင်မှုလိုအပ်နေတဲ့အတွက်ကျေပွဲတင်တော့ကသူတို့နိုင်ရခဲ့တဲ့အတိုင်းပဲဒီစီလီယန်တို့နေမာတို့ကိုကွဲထားရသုံးမယ်ဒီပွဲကလည်းဒီဆာဗီးယားခံစစ်ပိုင်းကဒီမာဂျော့ရဲ့ဒီဝက်ဖြေတောင်းလိုက်တဲ့ကစားသမားတွေပါနေတယ်ဆိုတော့ကျွန်တော်ထင်တယ်ဘရာဇီးကိုတော့သူတို့ရှင်ကစားနိုင်ဖို့အနေချင်းတော့လိုရသေးတယ်လို့ထင်တယ်ဗျအဲ့တော့ကျွန်တော်ကဘရာဇီးပဲအနိုင်ရတော့မယ်ထင်တယ်ဘရာဇီး9000ပြတ်သွားနိုင်တော့မယ်လို့ကျွန်တော်ယူဆမိတယ်ဗျ
ဟုတ်ကဲ့ကိုနောက်ကို
ဟုတ်ကဲ့ဒီပွဲကဘရာဇီးကတော့၄မှတ်ရထားတယ်ဘာလို့လဲဒီပွဲမှာသူတို့ဒီတမတ်ရမှာဆိုတော့နောက်ဆက်တက်ပြီးလို့ပြောလို့ရပြီပေါ့နော်ဘရာဇီးကအမှဆိုရင်ဒီဒီဆာဗီးယား၄မှတ်ပေါ့နော်ဆွစ်ဇာလန်လည်း၄မှတ်တို့နိုင်နိုင်ရှုံးရှုံးကြည့်ကြဖို့ပေါ့နော်အဲ့တော့ဘရာဇီးတမတ်ရတော့တက်ပြီကြအဲ့တော့ဆာဗီးယားရဲ့ခြေစွမ်းလည်းကုနာကုမင်းကျော်မင်းပြောဆိုဒီမာတက်တို့ဒီတာတက်တို့ဝန်ရှင်းပါလေမီထရိုဗစ်တို့ရှိခဲ့ကြဒီမကွင်းလေပိုင်းကတော့ဘရာဇီးကိုရှင်းနိုင်လိမ့်မယ်ဒါပေမဲ့တိုက်စစ်ပိုင်းကတော့ဆာဗီးယားတို့အားနေတယ်ကြခါစစ်ပိုင်းမှာလည်းဘရာဇီးကကိုတားရပေါ့နော်ဒီဆာဗီးယားခံစစ်ကတော့ဒါအီဗန်ဒိုဗစ်တို့ကိုလာရောတို့နဲ့တက်ကြည့်ပိုင်းတို့ရောက်သွားအဲ့တော့ဒီပွဲကဆာဗီးယားကွင်းလေပိုင်းအတားရလို့မလို့နည်းနည်းအကျိနေတော့ရှိနိုင်ပေမဲ့ဒီပွဲကြီးရလက်အနေနဲ့ကတော့ဒီဘရာဇီးပဲပေါ့နော်ဆက်လာရတာတားတဲ့မြန်တုံးမြင့်ကစားသမားရှိတဲ့ဘရာဇီးပဲကတ်နိုင်လိမ့်မယ်ဒီက
အကစားစီစဉ်ကိုထုတ်လင်းပေးလိုက်တာပါမနေ့ပြန်ကြာရပရင်းနဲ့မနေ့ပိုင်းထုတ်လင်းချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ရမှာပါလိုင်းတိုမီတာ30 40 48နဲ့50တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကွန်အောင်ကပြောပြပေးပါဦ
းရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့ OCF ကမက္ကဆီကိုနဲ့ဆွီဒင်တို့ကစားနေကြရမှာဆွီဒင်ကအခုချိန်မှာ2ဂိုးသွင်းထားခဲ့ပါပြီ။လွေမှုကြီးကြပ်ရေးဥပဒေပြောင်းလဲပြင်ဆင်ပြီးအတည်ပြုပြဋ္ဌာန်းနိုင်ဖို့ Republican အောက်လွှတ်တော်မတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့မှထပ်မံတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်လည်းအထက်လွှတ်တော် Democrat တွေကတော့ဒီဥပဒေကြမ်းကိုပယ်ချမယ်လို့သူကခန့်မှန်းထားပါတယ်။အမျိုးသားလူညွန်ရေးချန်ပေဂျွန်ဘိုလ်တန်ရဲ့ရုရှားခီးစဉ်ကြောင့် American နဲ့ရုရှားဆက်ဆံရေးပုံမှန်ပြန်ဖြစ်လာဖို့အခွင့်အလမ်းတိုးလာတယ်လို့ရုရှားသမ္မတ Vladimir Putin ကဂျွန်ဘိုလ်တန်ကိုဒီကနေ့မှပြောပါရယ်နိုင်ငံဆက်ဆံရေးအကောင်းဆုံးအနေထားမှာရှိမနေဘူးလို့လည်းသူကဆိုပါရယ်တင်းမာတဲ့သဘောထားရှိပြီးရုရှားပေါ်ပိုပြင်းထန်တဲ့ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ဖို့အချိန်ကြီးတိုက်တွန်းပြောဆိုခဲ့မှုတဲ့မြို့သားလူမျိုးရေးအကြံပေးဘိုလ်တန်ဟာအမေရိကန်နဲ့ရုရှားဆက်ဆံရေးအပါအဝင်ဖိလာနိုင်ခြင်းရှိတဲ့တမရရရဲ့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရအရာရှိတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အင်မီရောဘက်ကတော့ပြောဆိုထားပါရယ်ဂျပန်အာဂါသာစူးစမ်းလေ့လာရေးရင်းနှီးစဉ်ဟာ3နှစ်ခွဲကြာအာဂါသာရဲ့ခီးနှင်ခဲ့ပြီးတဲ့နောက်ဂျိုးသိန်းဂျိုးမွားတစ်ခုစီရောက်ရှိသွားပါပြီ။အာဂါသာအတွင်းပိုင်းကီလိုမီတာတန်း300အထိခီးနှင်ခဲ့တာဖြစ်ပြီးအဲ့ဒီဂျိုးသိန်းဂျိုးမွားရဲ့ကြောက်သားမျက်နှာပြင်ပေါ်ကနမူနာအစိပ်ပိုင်းအချို့ကိုကဘာမြေပြင်စီပြန်လည်ယူဆောင်လာနိုင်မှုအတွက်ပထမဆုံးအကြိမ်စူးစမ်းလေ့လာမှုလည်းဖြစ်ပါတယ်။ Hayabusa 2အာဂါသာစူးစမ်းလေ့လာရေးယင်ဟာဒီကနေ့ပို့တော်မူနေမှာရူဂူဂျိုရဲ့အထက်ကီလိုမီတာ20လောက်အထိချဉ်းကပ်နိုင်ခဲ့တဲ့အကြောင်းဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကပြောပါရယ်ဂျိုမျက်နှာပြင်ပေါ်ကနမူနာအစိပ်ပိုင်းတွေကိုမရယူနိုင်သေးခင်မှာတော့လာမယ့်18လအတွင်းဒီဂျိုရဲ့ပုံရိပ်တွေကိုရိုက်ကူးရတာတွေလှုပ်ဆောင်သွားပါမယ်ခင်ဗျာ
တရင်အချင်းချက်ကိုကွန်အောင်ကျင်ညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရင်မူကမဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့မီဂဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3 လိုင်းဒိုမီတာ32 kHz 9.35နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းမှာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.